Welcome to the Voice of America in Burmese.
မင်္ဂလာပါကျမတော်တာရှင်များရှင် VOA America တက္ကသိုလ်2024ခုနှစ် February 28ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Bio Radio Season ကို Line to Meter 1925 30 nits အပြင် Line Lambda Meter 190လို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ကြအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးပါပါရှင
်။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလေးမာနဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာအပြစ်ခတ်ရဲစဲဖို့ရှေ့သတင်းပတ်ထဲဖြစ်နိုင်မယ်လို့သမ္မတဘိုင်နန်ကပြောပါတယ်။မြန်မာအရေးပူပေါင်းဖြည့်ရှင်းကြဖို့အိန္ဒိယကိုထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံပြည်ပခန့်တွေကြောင့်ထိုင်းနိုင်ငံနဲ့နယ်စပ်ကုံသွဲကြီးကြာဆင်းသွားပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဖားကန်ဒေတာဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့
မြို့တွေကတမခန်းရေစခန်းကိုတော့တင်းလို့ရပြီတဲ့တပ်စခန်းကိုတော့ဆက်ပစ်နေတယ်ဆက်ထူးနေတယ်ဆိုတော့အဲ့တော့ပဲကြားပါတယ်တပ်စခန်းပစ်တာကိုတော့ညချောင်းနဲ့လေးလာတယ
် KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးပြောသွားတာပါဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကလေးမြို့ဘက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားစစ်ရေးအခြေအနေအပါဝင်ရခိုင်ပြည်နယ်ဘက်ကအခြေအနေနောက်တဝဲခရိုင်အရှိတော်ဒေတာတိုက်ပွဲအခြေအနေဒီလိုနောက်ဆုံးရသတင်းပြပုချက်တွေကိုနားဆင်ရမှာပါဒါရိုက်တွေအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရိုက်ကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါပါရှင
်နိုင်ငံများပြားကကိုယ်စားလှယ်တွေညှိနှိုင်းဆောင်ရွက်နေတဲ့ဂါဇာကမ်းမြောင်ဒေတာအပြစ်ခတ်ရဲစဲရေးအစီအစဉ်တစ်ကိုရှေ့သတင်းတစ်ပတ်အစောပိုင်းမှာစနိုင်မှုမျှော်လင့်နေလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ကျွန်တော်တို့အမျိုးသားလုံခြုံရေး
My national security advisor tells me that we're close. It's not done yet. And my hope is by next Monday we'll have a ceasefire.
ဘေးရပြောချင်တာကဂါဇာကမ်းမြောင်ဒေသအပြစ်ခတ်ရဲစဲရေးအပိသက်မဟုတ်သေးပေမဲ့နှီးစံနေပါပြီ။ဒါပေမဲ့တင်းလာနေမှာအပြစ်ခတ်ရဲစဲရဖို့မျှော်လင့်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနယူးယောက်မြို့ခီးစဉ်တွင်ဂါဇာအရေးသတင်းတောက်တွေမေးမြန်းချိန်မှာဖြေကြားခဲ့ပါတယ်။သတင်းပတ်6ပတ်ကြာအပြစ်ခတ်ရဲစဲသဘောတူညီချက်ရဖို့စစ်ဆက်ညှိနှိုင်းသူတွေကကြိုးပမ်းနေကြတာပါ။ဒီသဘောတူညီချက်မှာဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာဂန်တွေလွတ်ပေးရေးအပြင်အစ္စရေးဘက်ကဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုလွတ်ပေးရေးစတာတွေပါဝင်ပါတယ်။ဒါအပြင်ဂါဇာကမ်းမြောင်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတည်ဆောင်လာတဲ့ truck ကယာနဲ့ချီနေစဉ်ဝေရောက်နိုင်ရေးကလည်းသဘောတူညီချက်ရဲ့အစိတ်ပိုင်းတစ်ခုပါဝင်လာနိုင်ပါတယ်အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကတော့ယာယီအပြစ်ခတ်ရစေးအစီအစဉ်ဟာဟာမတ်စ်တွေကိုချေမှုန်းရေးပန်းနိုင်ရောက်ဖို့အစ္စရေးရဲ့တောင်ပိုင်းမြို့ဖြစ်တဲ့ရာဖာမှာထိုးစစ်ဆင်မဲ့အစီအစဉ်တွေကိုပြောင်းလဲမှာမဟုတ်ဘူးလို့ပြောပါရယ်ဟာမတ်စ်လက်အောက်ခံဂါဇာကျန်းမာရေးဝန်ကြီးဌာနကလည်းဂါဇာမှာပါလက်စတိုင်း 3,000 နီးပါးသေဆုံးခဲ့ပြီးအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါရယ်အစ္စရေးဘက်ကတော့ဟာမတ်စ်တိုက်ခိုက်ရေးတမား 12,000 ကိုတုတ်တင်ပစ်ခဲ့တယ်လို့ပြောထားပါရယ်ရှင်
ရုရှားကပြစ်လိုက်တဲ့ drone ရဲ့စက်တစ်ခုနဲ့ပက်ထိန်တက်ဒုံးကျည်နှစ်ခုတို့ကိုညဘက်မှာပြစ်ချလိုက်နိုင်ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောပါရယ်ရုရှားကခါခီဖ်ဆူမီဒန်ယာပရိုပက်ထရာစ်ကမယ်နစ်စကိုင်းနဲ့ခီရိုပက်ထရာစ်ဒေတာတွေကိုပြစ်မှတ်ထားပြီးတော့ drone ရဲ့73ခုဒုံးကျည်5ခုတို့နဲ့တိုက်ခတ်ခဲ့ကြောင်းယူကရိန်းလက်တပ်ကပြောပါရယ်အဲ့ဒီတိုက်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရတဲ့စစ်ရင်တော့ရုတ်တရက်ထွက်မလာသေးပါဘူးဒီတော့အတွင်းဥရောပတိုက်ကခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွင်းယူကရိန်းစစ်တပ်အတွက်လက်နက်ခဲယံထောက်ပံ့ပေးရေးလက်နက်ထုတ်လုပ်နိုင်ရေးရုရှားရဲ့ကျူးကျော်ရာကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းစစ်တပ်အတွက်မဟာမိတ်တွေကလက်နက်တွေထပ်မံထောက်ပံ့ပေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတနင်္လာနေ့မှာတိုင်းပြည်ကိုပြောကြားတဲ့ညစဉ်ပုံမှန်မိန့်ခွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်ဥရောပတိုက်နိုင်ငံ20ကခေါင်းဆောင်တွေကိုဖိတ်ကြားပြီးတော့ပါရီမြို့မှာသူဦးဆောင်ပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြည်သစ်သမ္မတအမ်မနူယယ်မက်ခရွန်ကလည်းဒီစစ်ပွဲမှာရုရှားကအနိုင်ရလို့မဖြစ်နိုင်သလိုအနိုင်မရစေရဘူးလို့ပြောကြားခဲ့ပါတယ်အနောက်နိုင်ငံတွေကတပ်ဖွဲ့ဝင်တွေယူကရိန်းကိုပို့ပေးဖို့အစီအစဉ်မရှိသေးပေမဲ့ပို့နိုင်တဲ့အခြေအနေရှိနေသေးတယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်ရှင်
ထင်ရှားတဲ့ရုရှားလူ့အခွင့်အရေးလှုပ်ရှားသူ I Live Our Love ကိုမော်စကိုတရားရုံးကဒီကနေ့ပဲထောင်ဒဏ်2နှစ်ခွဲချမှတ်လိုက်ပါတယ်။တရားခွင်မှာရုရှားလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုအသက်ရေးပျက်စီးမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတော့စင်ကြက်ချမှတ်ခဲ့တာပါ။အသက်80အရွယ် Our Love ကို Memorial အဖွဲ့ရဲ့ခေါင်းဆောင်တရားအဖြစ်ဆယ်စုနှစ်နှစ်ခုကျော်တာဝန်ထမ်းဆောင်ခဲ့ဘူးသူလည်းဖြစ်ပြီးတော့အဲ့ဒီအဖွဲ့ဟာ2022ခုနှစ်က Nobel ငြိမ်းချမ်းရေးဆုကိုပူးတွဲရရှိခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။စင်ကြက်အမိန့်ချပြီးပြီးချင်းပဲ Our Love ကိုလက်ထိတ်ခတ်ထားကြောင်းနဲ့တရားရုံးကသူ့ကိုချက်ချင်းဖမ်းဆီးဖို့အမိန့်ပေးခဲ့တယ်လို့ Memorial အဖွဲ့ကပြောပါတယ်။သူဟာ2022ခုနှစ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်တဲ့ဖက်ဆစ်ဝါဒကိုသွတ်သွင်းခြင်းဆိုတဲ့ဆောင်းပါးကိုရေးသားခဲ့တဲ့အတွက်အခုလိုဖမ်းဆီးအပြစ်ပေးတာကိုခံခဲ့ရတာပါ။မနစ်ကခရိုင်တရားရုံးကကနအူးဒဏ်ငွေဒေါ်လာ1628ချမှတ်ခဲ့ပြီးမယ်။ပြန်လည်ရုံးတင်စစ်ဆေးဖို့နဲ့ထောင်နဲ့နှစ်နှစ်ခွဲချမှတ်ဖို့ကိုအစိုးရရှိနေတွေကတောင်းဆိုခဲ့တာပါ။ရုရှားနိုင်ငံမှာရှိတဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မာရီယာနာကာရာဇိုဗာကတော့အဒရော့ကိုအခုလိုတရားစီရင်တာဟာရုရှားမှာရှိတဲ့လူအခွင့်ရေးကာကွယ်သူတွေရဲ့အသံတွေကိုနှုတ်ပိတ်ဖို့ကြိုးကင်ကြိုးပမ်းတာလို့ပြောထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မှာဒီမိုကရက်နဲ့ရီပါဘလီကန်ပါတီတို့ရဲ့ပါတီတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုအတွက်မဲပေးကြဖို့ရှိတာမှာဒီမိုကရက်ပါတီကသမ္မတဂျိုးဘိုင်ဒန်နဲ့ရီပါဘလီကန်ပါတီကသမ္မတဟောင်းဒေါ်နယ်ထရမ့်တို့အနိုင်ရကြလိမ့်မယ်လို့အများစုကမျှော်လင့်ထားကြပါတယ်။သမ္မတဘိုင်ဒန်အနိုင်ရလိုက်တဲ့2020ပြည့်နှစ်သမ္မတရွေးကောက်ပွဲအတိုင်းဒီနှစ်ရောက်ပဲပြန်ရှင်ပြန်ရခြင်းရှိနေတာကြောင့်အရေးပါတဲ့ဒီမီရှိဂန်ပြည်နယ်ကပါတီတွေရွေးချယ်မှုမှာမဲဘလောက်အကွာနဲ့အနိုင်ရကြမလဲဆိုတာကိုလေ့လာသူတွေကအနီးကပ်စောင့်ကြည့်နေကြပါတယ်မီရှိဂန်ပြည်နယ်ဟာအမေရိကန်ပြည်ထောင်စုမှာအရက်လူမျိုးအများစုနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်တာနဲ့အညီသမ္မတဘိုင်ဒန်အစိုးရရဲ့ Israel Hamas စစ်ပွဲကိုစန့်ကျင်သူတွေများပါတယ်ဒါကြောင့်လဲသမ္မတဘိုင်ဒန်ကိုမဲပေးမယ်အစားဘသူကမှမဲမပေးဘူးဆိုတာကိုရွေးချယ်ကြဖို့ပြည်내အတွင်းမှာရှိတဲ့ဒီမိုကရက်တချို့ကတိုက်တွန်းနေပါတယ် Republican Party ဘက်မှာတော့သမ္မတဟောင်း Trump ရှင်ပြိုင်ခဲ့သမျှပါတီတွင်းရွေးချယ်မှုအလုံးမှာအနိုင်ရခဲ့ပြီးတော့အခုမီရှိဂန်ပြည်နယ်မှာလည်းတိတိတတ်တာအသာစီးရနေတယ်လို့ဆိုပါတယ်ဒါပေမဲ့သမ္မတ Trump ဟာ November လမှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာသမ္မတဘိုင်ဒန်ကိုမနိုင်နိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့သူ့ရဲ့အဓိကပြိုင်ဘက်တောင်ကရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနီကီဟေလီကရွေးကောက်ပွဲမှာဆက်ပါနေစေဖြစ်ပါရဲ့ရှင
်။ VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်ပြပြပေးနေပါတယ်ရှင်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံပြည်ပခါတွေနဲ့အိန္ဒိယနိုင်ငံတွေရဲ့စီးပွားရေးပြဿနာတွေကြောင့်ယခုနှစ်အတွင်းထိုင်းနိုင်ငံရဲ့နေဆက်ကုန်သွယ်ရေးလုပ်ငန်းတွေနှေးကွေးနိုင်တယ်လို့ထိုင်းဆက်မှုလုပ်ငန်းအဖွဲ့ချုပ် FDI ကပြောပါတယ်မြန်မာ၊လာအို၊ကမ်ဘောဒီးယား၊မလေးရှားတို့နဲ့နယ်နိမိတ်ချင်းထိစပ်နေသလိုဒီနိုင်ငံတွေနဲ့နယ်စပ်ကုန်သွယ်မှုလုပ်နေတဲ့ထိုင်းနိုင်ငံဟာအဆိုပါနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုဆိုင်ရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ FDI ရဲ့ဒုတိယဥက္ကဋ္ဌမွန်ထရီမဟာရဖုံကိုကူကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါမြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်ပြိပခါတွေအရေးကိုင်းတွဲဖြည့်ရှင်းမှုတွေမှာထိုင်းနိုင်ငံအနေနဲ့ပါဝင်ဆောင်ရွက်နေရသလိုတခြားအိန္ဒိယနိုင်ငံတွေမှာဖြစ်နေတဲ့ငွေကြေးဖောင်းပွမှုနဲ့အိမ်နောင်စုကြွေးမီဆိုင်ရာပြဿနာတွေအပါအဝင်စီးပွားရေးဆိုင်ရာပြဿနာတွေကိုပါညှိနှိုင်းဆောင်ရွက်နေရတယ်လို့လည်း FDI ရဲ့ဒုဥက္ကဋ္ဌကပြောပါတယ်မြန်မာနိုင်ငံနဲ့နယ်စပ်ကုန်သွယ်မှုဟာ 17.1 ရာခိုင်နှုန်းလျော့ကျခဲ့ပြီးတော့မလေးရှားနိုင်ငံနဲ့ဆိုရင် 17.8 ရာခိုင်နှုန်းကမ်ဘောဒီးယားနိုင်ငံနဲ့ဆိုရင် 19.2 ရာခိုင်နှုန်းထိကျဆင်းခဲ့တာပါ။လာအိုနဲ့နယ်စပ်ကုန်သွယ်မှုကတော့ 1.16 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။မြန်မာ၊လာအို၊ကမ်ဘောဒီးယားတို့ရဲ့ငွေကြေးတန်ဖိုးထက်ထိုင်းဘတ်ငွေရဲ့တန်ဖိုးကခိုင်မာတဲ့အတွက်ထိုင်းနိုင်ငံရဲ့ပို့ကုန်လုပ်ငန်းရှင်တွေနဲ့အိမ်နီးချင်းနိုင်ငံတွေနဲ့ကုန်သွယ်မှုလုပ်ရမှာထိုင်းဘတ်ငွေကသာအသုံးပြုဖို့ FDI ကညွှန်ကြားထားတယ်လို့လည်း Mr. Montri ကပြောပါတယ်ရှင်။
မြန်မာအရေးနဲ့ပတ်သက်လို့ထိုင်းနဲ့အိန္ဒိယအကြားမဟာဗျူဟာမြောက်အလင်းအမြန်ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်နေပြီဖြစ်ကြောင်းထိုင်းဒုတိယနိုင်ငံသားဝင်ကြီးစီဟာဆက်ဖွန်ကကရောကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပဋိပက္ခတွေအတွက်နိုင်ငံအတွင်းကအဖွဲ့အစည်းတွေနဲ့အတူအာဆီယံနိုင်ငံတွေအနေနဲ့အိန္ဒိယနဲ့လက်တွဲဆောင်ရွက်ကြဖို့လိုအပ်ကြောင်းအိန္ဒိယနိုင်ငံကိုရောက်နေတဲ့ဒုဝန်ကြီးစီယာဆက်ဖွန်ကကရောကမနေ့ဖေဖော်ဝါရီလ26ရက်နေ့ကအိန္ဒိယကမ္ဘာရေးရာကောင်စီ ICWA မှာ ပြောကြားတဲ့မိန့်ခွန်းကိုကောက်လှုပ်ပြီးတော့အိန္ဒိယသတင်းတွေမှာကိုကဖော်ပြကြပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်ဖေဖော်ဝါရီလကစစ်တကအာဏာသိမ်းလိုက်တဲ့ဖြစ်ရပ်ကအိန္ဒိယထိုင်းနဲ့အိန္ဒိယနှစ်နိုင်ငံစလုံးကိုထိခိုက်မှုတွေဖြစ်ပေါ်စေခဲ့တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ပမ်ပရီဖဟီထာနုခါရာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့အတူလိုက်ပါလာတဲ့ဒုဝန်ကြီးဆီယာဆက်ဖွန်ကတ်ခရော့ကပြောပါတယ်။ဒေတာအတွင်းနိုင်ငံတွေအနေနဲ့လက်တလောမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲကကျော်လွှားနိုင်ဖို့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ဖို့နီလန်ရှာဆောင်ရွက်ကြရမှာဖြစ်ကြောင်းလည်းသူကပြောပါရရှင်
။မလေးရှားနိုင်ငံစလန်ကောပြည်နယ်ရေပိုင်နယ်ထဲကိုတစ်သားလှီနဲ့တရမဝင်ဝင်ရောက်လာသူ200000လောက်ကိုဖမ်းဆီးရမိကြောင်းနဲ့ဖမ်းဆီးခံရသူတွေထဲမှာမြန်မာနိုင်ငံသား12ဦးပါဝင်တယ်လို့မလေးကမ်းခြေဆောင်တပ်ဖွဲ့ကဒီလ26ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မလေးရှားနိုင်ငံစလန်ကောပြည်နယ်မှာရေလမ်းကနေတရမဝင်ဝင်ရောက်လာသူတွေကိုကြက်ကြက်မက်မက်စစ်ဆေးနေချိန်မှာပဲအခုလိုဖမ်းဆီးခံခဲ့ကြရတာပါ။အဖမ်းခံရသူတွေထဲမှာအင်ဒိုနီးရှားနိုင်ငံသား13ဦးလည်းပါဝင်ပါတယ်လို့မလေးရှားနိုင်ငံကမြမအရေးလှုပ်ရှားသူဦးဆိုးထက်သိန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ကျလောင်းကောပြည်နယ်ရေပိုင်နယ်ထဲမှာပေါ့နော်တစ်သားလီနဲ့အထောက်ထားမဲ့24ဦးဝင်ရောက်လာတာကိုဖမ်းမိတယ်လို့မလေးရှားကမ်းခြေဆောင်တပ်ဖွဲ့ကထုတ်ပြန်လာတာပါ။ဖမ်းမိတဲ့နေရာမှာတော့မြန်မာနိုင်ငံသား17ဦးနဲ့အင်ဒိုနီးရှားနိုင်ငံသား14ဦးပေါ့နော်အဲ့လိုပါဝင်တယ်လို့သိရပါတယ်မှာ။ဒီဘက်နောက်ပိုင်းမှာတော့တရားမဝင်နိုင်ငံသားတွေအထူးသဖြင့်မြန်မာတွေကိုပိုက်ဆိုင်တိုက်ရှာဖွေဖမ်းဆီးနေတာအနေအားအနှံ့ဖြစ်နေတာပေါ့နော်။
မက်ရှလာတရက်နေ့ကစပြီးတော့အထောက်အထားမဲ့နေထိုင်နေတဲ့နိုင်ငံသားတွေကိုတက်ဆိုင်ရာတန်ယုံတွေရဲ့ထောက်ခံချက်နဲ့နေရပြန်ဖို့မဲ့အစီအစဉ်ကိုမလေးရှားအစိုးရကကြေညာထားပြီးတော့စစ်ဆေးမှုတွေကိုလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတာပါအခုဆိုရင်စစ်ဆေးလေတိတ်မရှိတဲ့ရေလမ်းတွေကိုပါဝင်ရောက်စစ်ဆေးနေပြီးဖမ်းဆီးတာတွေလုပ်လာတယ်လို့ဆိုပါတယ်မြန်မာနိုင်ငံသားတိတ်နဲ့ချီနေထိုင်နေတဲ့မလေးရှားနိုင်ငံကိုအထူးသဖြင့်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာဝင်ရောက်လာသူအများအပြားရှိနေတာပါဖေဖော်ဝါရီလ25ရက်နေ့ကလည်းအထောက်အထားမဲ့ငါးဖမ်းလုပ်ငန်းလုပ်ကိုင်နေတဲ့မြန်မာနိုင်ငံသား၈ဦးကိုကွာလာလမ်ပူနဲ့ကလန်ရေပိုင်နဲ့မှာဖမ်းဆီးရမိတယ်လို့မလေးကမ်းခြေဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါသေးတယ်ရှင်
တကူရီးယားမှာဆီယောင်းနဲ့အလုံးမစင်မဲ့တပိတ်မောက်ဆန္ဒပြနေရတဲ့ဆက်ဆက်ပြီးတော့လူနာတို့တေဆုံးခဲ့ရတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေစလုပ်နေပါတယ်။ကြောင်စေကြောင်သားအရေးအတွက်တိုးခေါ်ဖို့အစိုးရရဲ့အစီအစဉ်တွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆီယောင်းတွေကိုအလုံးတင်ဆီယောင်း9000ကျော်ကအလုံးမစင်မဲ့တပိတ်မောက်ဆန္ဒပြနေကြပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျွန်မအလီမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဖားကန့်ဒေသဘက်ကတိုက်ပွဲအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုပြောပြပေးပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်တာမခန့်ကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးတော့ရဲစခန်းကိုသိမ်းပိုက်ယူနိုင်လိုက်ကြောင်း KIA ရဲ့ပြန်ကြားရေးတောင်ခံကပြောပါရယ်ဒေသခံတချို့ကတော့ရဲစခန်းနဲ့တပ်စခန်းကိုပါတင်းယူကြောင်းနဲ့တိုက်ပွဲဆောင်တာမခန်နဲ့အနီးနားမှာရှိတဲ့ကျေးရွာ၃ရွာလောက်ကပြည်သူတွေစစ်ပေးလွရာကိုတိတ်ရှောင်နေရကြောင်းပြောပါရယ်ကချင်ပြည်နယ်အတွင်းကနောက်ဆုံးရစီရင်တရင်ကိုကိုစီသူကပြောပြပေးပါရှင
်ဖားကံမြို့နယ်တာမခန်ရွာကရဲစခန်းနဲ့စစ်ကောင်စီတပ်စခန်းကိုကချင်လူမျိုးရေးတပ် KIA နဲ့ KPDF ပူးပေါင်းတပ်တွေကတနင်္လာနေ့ညနေပိုင်းကစတင်ပြီးတော့တိုက်ခိုက်နေတာပါဒီကနေ့မနက်မှာတော့တာမခန်ရဲစခန်းကိုတင်းယူလိုက်ပြီးစစ်တပ်ကုန်းကိုဆက်လက်တိုက်ခိုက်နေကြောင်း KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်။ဟုတ်ကဲ့တာမခန်စခန်းကိုကျွန်တော်တို့KIA နဲ့KPDF တွေပူးပေါင်းအဖွဲ့တွေပေါ့ဒီပဏ္ဍကနဲ့ဝန်တိုက်တာဆိုတော့ခုတော့ဟိုမြို့တွေကတာမခန်ရဲစခန်းကိုတော့တင်းလို့ရပြီတဲ့ဟိုတပ်စခန်းကိုတော့ဆက်ပစ်နေတယ်ဆက်ထူးနေတယ်ဆိုတော့အဲ့တော့ပကြားပါလေတော်တော်စားပစ်တာကတော့ညချောင်းနဲ့လည်းလာတယ်လို့ပြောတယ်လို့လို့ဆီအခြေအနေအရတော့ပဲကြားရပါတယ်
တာမခန်ဒေသခံတူကတော့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးခုလို့ပြောပါတယ
်ခုရင်လေးခဏနေဖုံးဝင်ကြတာစစ်တပ်ကတင်းလိုက်ပြီးလို့ပြောခဲ့တယ်ရဲစခန်းကပထမတင်းတယ်အဲစစ်တပ်ကတင်းလိုက်ပြီးကြားရတော့တာမခန်မှာပဲစစ်တပ်ကရဲစခန်းရှိရတယ်မနေ့ကတင်းတယ်ဆိုတာမဟုတ်ဘူးဒီနေ့မှတင်းတယ်ဒီနေ့တင်းတယ်နီးရှို့တယ်နီးရှို့ပြီးတော့အဲ့မှာတချို့ကစစ်တုံးကအနေနဲ့ဖမ်းထားဆိုလားကျင်းလည်းမိရကြဟလိုတဲ့ရဲဆနေလောက်လက်နဲ့ချပါစစ်သားတော့မကြောက်တော့ဘူ
းဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကဆေချင်းတက်မနေလာရောက်တိုက်ခတ်ခဲ့ကြောင်းမနေ့ပိုင်းမှာတော့လေရင်တစီမိကိုထွက်ပြီးမောင်းနှင်သွားတာတွေ့ရကြောင်းနဲ့ကြေးရွာတချို့ကပြည်သူတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေရကြောင်းအခုလိုဆက်ပြောပါတယ
်လေရင်ကဆနေခေါက်လောက်ရှိမှာတော့တော်တော်များတယ်နေ့က၄ခေါက်ဒီနေ့9ခေါက်20လောက် लेकिन आ मिगो तो डागा लू चीज़ भी लो तो डाला ब्रो लेकिन मिगो रो तो डाला गया जो नशीले में ऐसे सामने या लेकिन आ यार शावने यार जाने लो तो नहीं आएगा हम खान ये हो माये ना सब एक मालो ना ये डाल ना कोको लोगा लो चीज़ है
မနေ့ကမနေ့ကမနေ့ပိုင်းကနေစရည်နော်ညနေပိုင်းညနေလေးနာရီခွဲလောက်ကြတော့တာကိုဖြစ်တော်တယ်ဒရင်မီဒီယာအချို့မှာလဲတိုက်ပွဲအတွင်းကရင်ဘက်ကပြစ်ခတ်တာကြောင့်စစ်ကောင်စီရဲ့လေရင်တစ်စီးထိမှန်သွားကြောင်းဖော်ပြထားရရှိပါတယ်ကရင်ပြန်ကြားရေးတာဝန်ခံဗမုကြီးနော်ဘူးကတော့စစ်ကောင်စီရဲ့တာမခံတပ်စခန်းသိမ်းယူတာနဲ့လေရင်ထိမှန်တယ်ဆိုတဲ့သတင်းတွေကိုအတိမပြုတ်နိုင်ကြောင်းပြောပါတယ်ပ ည်းရှိနေတာကြောင့်ဒေသခံတွေကလေချောင်းကတိုက်ခိုက်မှာစိုးရင်ပြီးတင်းရှောင်တာတွေလည်းရှိနေပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်စမ်းပိုင်းကစတင်ပြီးကချင်ပြည်နယ်ကစစ်ကောင်စီတပ်စခန်းတွေကိုခက်ဆိတ်ဆိတ်တိုက်ခိုက်လာရမှာဖက်ကန်မြို့နယ်မှာရှိတဲ့နန်တိန်နဲ့ဝေခါတပ်စခန်းတွေကိုတင်ပိုက်ခဲ့တယ်လို့မန်စီမြို့နယ်ကစီခန်းကြီးစခန်းကိုလည်းတင်ယူခဲ့တာတွေရှိပါတယ်ခင်ဗျာ။
ဖကန်ဒေတာတိုက်ပွဲတွေကြောင့်ဒေတာခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းကိုစီသူပြောပြပေးခဲ့တာပါ။အခုတခါတော့ကလေးမျိုးဘက်ကစစ်ကောင်စီနဲ့ဒေတာခံကာကွယ်ရေးတပ်တွေအကြားကစီရင်စင်တွေကိုပြောပြပေးကြပါမယ်။စကိုင်းတိုင်းကလေးမျိုးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီရင်တင်မာနေပြီးတော့စစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်နေတယ်လို့ဒေတာခံတွေကပြောပါရယ်။အဲလိုပစ်ခတ်မှုကြောင့်ဒေတာခံတွေတေဆုံးခဲ့တယ်လို့ဒဏ်ရာတွေလည်းရရှိခဲ့ပါရယ်။ကလေးမျိုးတောင်ပိုင်းကကြေးရွာတွေဘက်မှာလဲစစ်တပ်ကနေမြေရှင်းလင်းနေလို့ဒေသခံတွေတောတောင်နေတဲ့တိမ်းရှောင်နေကြရပါတယ်။ကလေးမျိုးနယ်ဘက်ကအခြေအနေတွေကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းကလေးမျိုးပေါ်ကလေးမျိုးအနီးကကြေးရွာတွေမှာဖေဖော်ဝါရီ21ရက်ကစလို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာပါ။ဒီကနေ့ဖေဖော်ဝါရီ28ရက်မှာတော့တိုက်ပွဲဖြစ်တာမရှိပေမဲ့နှစ်ဖက်စီရင်တင်းမာနေပြီးစစ်တပ်ဘက်ကကြေးရွာတွေကိုလက်နက်ကြီးပစ်ခတ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှီးဆက်သူတွေကပြောပါတယ်။ဖေဖော်ဝါရီ26ရက်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းသုံးတိုက်ခိုက်တာတွေရှိခဲ့ပါတယ်။ကလေးမျိုးအခြေအနေနဲ့ပတ်သက်လို့ကလေးမျိုးတည်င်းစုံစမ်းစစ်ဆေးရေးတာဝန်ခံကအခုလိုပြောပြပါတယ်
။လေနဲ့လာပြီးမှဘုံလာကျေးတယ်ဒါကတော့စက္ကန့်ပေါ့နော်။ကလေးမျိုးနဲ့တောင်ပိုင်းစက္ကန့်ရွာမှာစစ်ကြောင်းထိုးလာတယ်။ကျွန်တော်တို့ကမှစက္ကန့်ကိုဒီမှာပေါ့တော်လိုက်တာဖွဲ့ရဝင်ပြေးလိုက်တယ်ပေါ့နော်သူတို့ပြန်ပြီးတော့အင်အားမဆိုင်ရအင်အားတုံးပြီးမှဒုံးနဲ့ရောဒီဟွာနေရောပေါ့ဒီကျက်ဖိုက်တာတွေနဲ့ပါကျဲပြီးတော့သူတို့အဲစက္ကန့်ကိုပြန်ယူသွားတယ်နှစ်ဖက်တစ်လုံးကတော့စီကြီးကတော့တင်းမာနေတုံးမှာသိကြဟုတ်တယ်ဒါပေမဲ့တိုက်ပွဲတော့မဖြစ်သေးဘူးပေါ့နော်အချိန်ကြီးတိုက်ပွဲဖြစ်သွားနိုင်တယ်ပေါ့ခုနလုံးစင်စီချင်းနေရတော့ငြိမ်နေပါတယ်ကြာတိုက်ပွဲဖြစ်တာမဟုတ်ဘူးကြာလက်နဲ့ကြီးနေဘူးအတလုံးလမ်းထုတ်နေကြာကလေးမျိုးရဲ့တောင်ပိုင်းတနေရာမှာလည်းသူတို့စစ်တပ်ကစစ်ကြောင်းထိုးထားတယ်ပေါ့နော
်ဖေဖော်ဝါရီ21ရက်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီး3ရက်အကြာဖေဖော်ဝါရီ23မှာတော့ကလေးမျိုးနဲ့တမိုင်ခွဲတတာဝေးတဲ့စက္ကန့်ကြေးရွာနဲ့ကလေးမျိုးမြောက်ပိုင်းကကံကြီးနဲ့ကံတာယာရွာကိုကာကွယ်ရေးတပ်ဖွဲ့တွေကတင်ပိုက်ခဲ့ပါတယ်။အဲ့ဒီကြေးရွာတွေအပြင်မြို့အစွန်ကစစ်တပ်တက်ဆွဲထားတဲ့ကလေးတက္ကသိုလ်ကစစ်တပ်စခန်းကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်ချိန်မှာဆရာဆရာမတွေနဲ့ကျောင်းသားတွေတက္ကသိုလ်ထဲမှာရှိနေတာကြောင့်ကယ်ဆယ်ခဲ့ရပြီးဘေးကင်းရနေရာမှာကောင်းမွန်စွာထားထားတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အရေးအတွက်အတိအကျနဲ့ဘလို့ဆောင်ရွက်သွားမယ်ဆိုတာကိုတော့ကာကွယ်ရေးတပ်ဖွဲ့တွေကမပြောပါဘူး။ဒါပေမဲ့လည်းစစ်ကောင်စီတည်င်းထုတ်ပြန်ရေးကတော့တက္ကသိုလ်ဆရာဆရာမနဲ့ကျောင်းသားတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဖမ်းဆီးထားတာကြောင့်တွားရောက်ကယ်ဆယ်ရာကနေအပြန်အလှန်ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးကာကွယ်ရေးတပ်တွေကဆရာဆရာမအချို့နဲ့ကျောင်းသားအချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ခုလိုတိုက်ပွဲတွေပြင်းထန်လာချိန်မှာစစ်တပ်ဟာကလေးမျိုးတောင်ပိုင်းကကြေးဝါတွေကိုလက်နက်ကြီးတွေပစ်ခတ်တာမြေပြင်ကနေစစ်ကြောင်းထိုးနယ်မြေရှင်းလင်းနေတဲ့အတွက်ဒေသခံအများအပြားနယ်အိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာတိမ်းရှောင်နေရပါတယ်ကလေးတောင်ပိုင်းကစစ်ဘေးရှောင်တူကသူ့ကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်
တော့မရရွာတယ်မဝင်ရဘူးကြာဟိုတနည်းအောင်ကလက်နက်ကြီးနဲ့ပြတ်တော့အဲ့ဒါဟိုမိမတယောက်သုံးသွားတယ်ကြာသူတို့ကလည်းနောက်မဆုံးသေးဘူးကြာအော်လို့ဒီလေမျိုးစတောင်းစီကိုစစ်ပြီးတက်ခဲ့ရလားသိနေဦးရ။ဟိုတော်ထဲကြီးတောင်ပေါ်ကြီးမှာနှံ့အောင်သာဒူဖီကိုကြီးဆောက်ပြီးထွက်နေရပါရ။ဟိုတဲကြီးတဲ့တဲထိုးထားတဲ့တူရောတဲထိုးထားတဲ့တဲထိုးထားတဲ့မထိုးထားတဲ့တူရောလေးလေးလက်အောင်လေးမှာဖြာလေးခင်းလို့မိုးလေးမိုးလို့အမျိုးမျိုးကြီးပြင်းမှာနေရပါရ။
စစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြောင့်ကလေးမျိုးပေါ်ရက်ွက်အချို့ပြင်ကလေးမြောက်ပိုင်းနဲ့တောင်ပိုင်းကကြေးရွာတွေအပေါ်လက်နက်ကြီးတွေကြားရောက်ပေါက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်အရသား5ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပြီး10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တာကြောင့်လည်းမြို့နေလူထုတွေသတိထားကြဖို့ကာကွယ်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်ခင်ဗျာ။
စီကောင်စီကလေးမျိုးဘက်ကအခြေအနေကိုစံကြောပြပြပေးခဲ့ရပါတစက်သေးပါပဲရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါစီကောင်စီဂျက်တိုက်လေရင်တွေကမင်းပြမျိုးတွေကမင်းဖူးဆေးရုံနဲ့တေကန်ကြီးရွာကိုဒီကနေ့မနက်ပိုင်းကလာရောက်ပုံကျဲတာကြောင့်လူပေါင်းဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားပါတယ်ရခိုင်တပ်တော် AA နဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစီကောင်စီကလေကြောင်းကားတွေတိုက်ခတ်တာကြောင့်အရက်သားထိခိုက်ဒေဆုံးနေသလိုလူတွေအဆောက်အဦတွေဆေးရုံစားသင်ကျောင်းတွေနဲ့ဘာသာရေးကျောင်းတွေထိခိုက်ပျက်စီးတာတွေများလာနေတာပါတရင်ပြေဆုံးကိုတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြို့နယ်ရာမောင်းဒရာအနီးတေကန်ကျေးရွာကိုတနင်္လာနေ့ညသကောင်းအချိန်အင်္ဂါနေ့ကူးပြီးတဲ့အချိန်မှာပဲစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တာကြောင့်အရသားဆယ်နဲ့ကြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တေကန်ကျေးရွာအနီးကဒေသခံတဦးကပြောပါတယ်
။မြေတနေကျော်ရတော့ကဘာအလေးနဲ့ခဲလင်းနေသေးတာ။စာပင်ကောင်မှကြားတယ်မလုံးဟိုရွာဒီမှာတလုံးကြားတယ်။အပြီးနောက်ဟိုကဒီသားချင်းနေရောဟိုကရက်သားဟိုကဒီနာ၃ချီလောက်တော့ဒဏ်ရာရတယ်။ဒီအပြီးတီးတဲ့အပြီးကြောက်တော့မရှိဘူးဒဏ်ရာရတယ်။ထိခိုက်ဒဏ်ရာရတယ်။ပြေးချောင်းလူများတယ်
စစ်ကောင်စီကျဲတဲ့ဘုံတွေဟာစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့စာတင်ကျောင်းနဲ့ကျေးရွာတွေကိုကြားရောက်ပောက်ကွဲခဲ့တာဖြစ်တယ်လို့အဲ့ဒီဒေသခံကပြောပါတယ်။လေကျောင်းတိုက်ခိုက်နေတာကြောင့်အနီးအနားကျေးရွာတွေကဒေသခံတွေဘေးလွရာကိုတင်းရှောင်ဖို့ပြင်ဆင်နေကြတယ်လို့လည်းတေကန်ကျေးရွာအနီးအနားကဒေသခံတဦးကပြောပါတယ်
။ဒီအဦးကတက်တက်လာကြည့်လာတာစစ်ကောင်စီဒီတိုင်းလာသေးလားလာသေးလားစစ်ကောင်ကဘာမှမရှိဘူးအကြမ်းနဲ့တက်တက်လာကြည့်လာတာဆက်ပြီးသိကြပါကျွန်တော်တို့ဒီဒီညနေတခြားရွာကိုဒီညနေညနေပိုင်းမိုးချောင်းကျွန်တော်တို့တခြားရွာကိုကြားပြီးတော့ဆောင်လို့ကျွန်တော်လုပ်နေရတယ
်တချိန်ထဲမှာစစ်ကောင်စီကမင်းပြမြို့နယ်အတွင်းကမင်းဖူးကျေးရွာမှာရှိတဲ့စေယုံကိုလည်းဒီကနေ့မနေ့တနအီကျော်လောက်ကလေရင်နဲ့လာရောက်ပုံကျဲခဲ့တာကြောင့်စေယုံတစ်ခုလုံးပျက်စီးသွားတယ်လို့စေကုသခံယူနေတဲ့လူနာတွေနဲ့စေယုံဝန်ထမ်းတချို့ပြင်းပြင်းထန်ထန်တန်းရရှိခဲ့တယ်လို့ရခိုင်တပ်တော် AA ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်စစ်ပြည်ပြည်မှာစခန်းတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့အရက်သားတွေနေထိုင်တဲ့ကျေးရွာတွေစေယုံတွေအဆောက်အုံတွေကိုဥတီတိုက်ခိုက်နေတာကြောင့်ရခိုင်ဒေသခံတွေအနေနဲ့အတော်စိုးရိမ်နေကြတယ်လို့လည်းမင်းပြဒေသခံတဦးကပြောပါတယ်
အော်ရေသခံအနေနဲ့တော့အကုန်လုံးကျွန်တော်ရှုံပြီးပြလာမယ်ကျွန်တော်ကဟာအများကြီးစိုးရိမ်ပုံပဲနဲ့ကြလူကအဲ့မပြောစားမို့ကြည့်နေကြတယ်ကွာသူတို့လျံနဲ့လာပြီးတော့ဟာတေကန်တော့မိဖုတို့တော့ရှာမှကြောက်လို့ဗျစစ်ပွဲနဲ့ပတ်သက်ပြီးတော့ပြောချင်တာကတော့အဓိကဗမာဆိုးရမှာကိုယ့်ရဲ့ပြည်မှတ်မပြီးပြင်းတဲ့ဒီမှာပြည်သူတွေလက်ကြည့်နေတာကနည်းနည်းကြီးရက်တန်းတို့ရက်တဲပြည်သူရှင်တွေလို့ပဲပြောရတယ
်မင်းများမျိုးနယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေအားလုံးနှိပါကူအေအေတက်ကသိမ့်ပိုက်ထားပြီးဖြစ်တယ်လို့နောက်ဆုံးလက်ကျန်ရှိနေတဲ့စစ်ကောင်စီရဲ့တကူတဲသောအမှတ်ကိုတိုင်းဘိုလေးကျင်ရင်တင်နှန်းချောင်းကိုလည်းရခိုင်တပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်မြောက်ပိုင်းကပုံနှကျွန်းရသေးတောင်ပူသီးတောင်မောင်တော်အပါဝင်ရခိုင်ပြည်နယ်တောင်ပိုင်းကရံပြဲမြို့နယ်တွေမှာရှိကြတဲ့စစ်ကောင်စီတပ်စခန်းတွေကို AA ကထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာပါရှင်။အခုတော့ဒဝဲခရိုင်အရှိတော်ဒေသဘက်ကတိုက်ပွဲအခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်။တနင်္သာရီတိုင်းဒဝဲခရိုင်အရှိတော်ဒေသမှာစစ်ရေးတင်းမာနေပြီးတော့စစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတိုက်ခတ်တာတွေဒီနေ့အထိရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းရန်နဲ့တိုက်ပွဲကြောင့်အနီးဝန်းကျင်ကရွာကန်တွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီကြောင့်သတင်းပြေဆုံးကိုတော့မတ်စုမုံကပြောပြပေးပါရှင်။
တနင်္လာနေ့တိုင်းဒဝဲခရိုင်အရှိတော်ဒေသမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNLA နဲ့တနင်္လာနေ့တိုင်းတွင်ကပူးပေါင်းတပ်တွေစုပေါင်းပြီးတော့စစ်ကောင်စီတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်နေတာမှာဖေဖော်ဝါရီ28ရက်နေ့နေ့လယ်ပိုင်းအထိတိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ်
။ဒီမှာမှုတွေဖြစ်နေတယ်ဟုတ်တစ်ဖက်ကတော့ကျမစစ်ကောင်စီကသူလင်းလေးသုံးနေတယ်ဆိုတော့လေဟုတ်ဒီသူရောလက်ရှိစစ်ဆောင်အတွက်ထွက်ပြေးနေရတာတော့ရှိတာပေါ့ဗျာဟုတ်လင်းနဲ့ဘုံချတဲ့ကိစ္စတွေကကျွန်တော်တို့ဒီကောက်ကွေးဖော်လေစီမကြပါနဲ့ဒီရွာတဲ့ဘက်ကြာနေတာကျတော့ဒီလိုပဲဒီသူတွေထိတာပေါ့မဟုတ် မနေ့ကတော့လေကြောင်းနဲ့ဒီနည်းနည်းကြီးချတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတူရနှစ်ရကိုကြားတယ်လေမိတာနဲ့ဒီဟိုပေါ့ရွှေချောင်းလိုတဲ့နေရာကိုကြားတာပေါ့နော်ကြားတာကတော့အဲ့ဒီမိတာတို့ဘာလို့ဒီလိုနင်းတာတို့အကောလုံးပြည်သူတွေကြားတော့ကျွန်တော်ဟီတာဘက်ကိုပြောင်းနေတဲ့ကိစ္စရှိတယ်
လက်နက်ကြီးတန်းကြောင့်အရက်သားပြည်သူထိခိုက်သေးဆုံးတာရှိတယ်လို့ဆိုပေမဲ့ပြင်းထန်နေတဲ့တိုက်ပွဲအခြေအနေကြောင့်အတည်ပြုနိုင်မှုကခက်ခဲနေတယ်လို့ပြောပါတယ်။တိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်သေးဆုံးတာနဲ့စစ်ကောင်စီရဲ့လက်နက်ခဲယမ်းတချို့ကိုတော်လှန်ရေးတပ်ဖွဲ့တွေဘက်ကသိမ်းဆည်းနိုင်ခဲ့ပေမဲ့အတိအကျကိုတော့သက်ဆိုင်ရာဌာနအလိုက်သတင်းထုတ်ပြန်ပါမယ်လို့တော်လှန်ရေးရဲဘော်တဦးကပြောပါတယ
်။စစ်ရေးနဲ့တက်တယ်လိုက်တော့ကျွန်တော်မပြောလို့ဘူးပေါ့နော်။ဒါကြတော့သက်ဆိုင်ရာအဲ့ဒါကနားလိုက်ရသူကကျင်ညာလိုက်မယ်စိတ်မထွက်လိုက်မယ်လို့ယူဆတယ်ဒါကြတော့ကျွန်တော်တို့ဟိုပြောချင်းသေးဘူးပေါ့စိတ်ရတော့တင်းမနေတော့မရှိတာပေါ့ရှိတော့တခွင်ပဲကျွန်တော်တို့ပြောလို့ရတာပေါ့နော်ဒါကြောင့်ဒီနေရာတော်တော်လေးကိုဟိုဖြစ်နေတဲ့နေရာပေါ့အနည်းတော့ကျွန်တော်တို့မေတ္တာလို့ရှိမယ်ပကာရီလို့ရှိမယ်ဒီဟောပေါ့ရွာရီတော့တော်တော်များတဲ့ခါကျွန်တော်တို့လည်းအတူတူကြကြဖော်ပြဖို့ကတော်တော်လေးခက်တယ်မရဟုတ
်တဝဲထီခီလမ်းတလျှောက်မောင်းနှင်လာတဲ့စစ်ကောင်စီရင်တန်းကိုဖေဖော်ဝါရီလ18ရက်နေ့တော့ကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့တနင်္လာနေ့တိုင်းတွင်ကပူးပေါင်းတပ်တွေကစုပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကနေစလို့ဒီကနေ့အထိစစ်ကောင်စီတပ်တွေနဲ့တနင်္လာနေ့တိုင်းတွင်ကပူးပေါင်းတပ်တို့ကြားအပြန်အလှန်စစ်ရေးတင်းမာနေတာဖြစ်ပါတယ်။စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူတွေရဲ့နေအိမ်တွေပျက်စီးတာနဲ့အရက်သားတွေထိခိုက်သေးဆုံးတာရှိပေမဲ့အတိပြုနိုင်မှုခက်ခဲနေပါတယ်။တိုက်ပွဲအနည်းဝင်းကျင်မှာရှိတဲ့ဒေသခံပြည်သူတွေကတော့ရွာတွေထဲမှာမနေရတော့ပဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ရှင
်။တဝဲခရိုင်အရှိတော်ဒေသဘက်မှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုမဆုမုံကပြောပြပေးခဲ့တာပါ။အင်္ဂါကြားရဲ့ရန်ကုန်ကသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုတော့ VOE ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ဆက်ပေးပါမယ်။တရုတ်ဆိုရဟာစိုက်ဘာတိုက်ခတ်မှုတွေနဲ့တခြားတရားမဝင်လုပ်ရက်တွေလှုပ်ဆောင်တာကိုခွင့်မပြုဘူးလို့ပြောပါရယ်အမေရိကန်နဲ့တခြားနိုင်ငံတွေကတော့ကမ္ဘာတစ်လွှားကတရုတ်ရဲ့စိုက်ဘာဖောက်ထွင်းမှုတွေကမှတ်တမ်းနဲ့တကွရှိတယ်လို့ဆိုပါတယ်။အချက်လက်အခြေခံပြီးတော့အမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါတယ်ရှင
်။ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့အစိုးရဌာနအသီးသီးရဲ့ web စာမျက်နှာတွေနဲ့ email စနစ်တွေကိုပိတ်မှတ်ထားပြီးတော့တရုတ်ရဲ့ online cyber တိုက်ခိုက်မှုတွေကိုကာကွယ်နိုင်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရက February 5ရက်နေ့ကပြောပါတယ်။နောက်တစ်ရက်မှာပဲ Dutch ထောက်လိုင်းရေးအဖွဲ့ကထုတ်ဖော်ပြောကြားရမှာတော့တရုတ်အစိုးရခိုင်းထားတဲ့ online တချို့တွေက2023မှာ Dutch စစ်ဖက်ဆိုင်ရာ online ကွန်ရက်တွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီလိုမျိုးတရုတ်ရဲ့ online ထောက်လိုင်းမှုနဲ့ပတ်သက်ပြီးတော့ Netherlands နိုင်ငံကဒါပထမအဆုံးအချိန်လူသိရှင်ကြားထုတ်ပြောတာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ဖိလစ်ပိုင်နဲ့နယ်သာလန်နိုင်ငံတို့မှာရှိတဲ့တရုတ်တန်ရုံတွေကကြီးညာချက်တွေတပုံစံနဲ့ထုတ်ပြန်ပြီးတော့ဆွဆွဲချက်တွေကိုပယ်ချသွားပါတယ်။တရုတ်မြေပေါ်ကနေသို့မဟုတ်တရုတ်အဖွဲ့အစည်းအခြေခံအဆောက်အုံတွေကိုတုံ့ပြီးစိုက်ဘာတိုက်ခိုက်မှုတွေနဲ့အခြားတရားမဝင်လုပ်ရက်တွေလုပ်ဖို့အတွက်ဘယ်နိုင်ငံဘယ်ပုဂ္ဂိုလ်တဦးတယောက်ကိုမှတရုတ်အစိုးရကခွင့်မပြုပါဘူးလို့ကြီးညာချက်မှာပြောထားပါတယ်။ဒါအမှားကြီးပါ။တရုတ်ဟာကမ္ဘာတစ်လွှားမှာဆိုးရွားတဲ့ cyber ဖောက်ထွင်းထောင်လန့်မှုတွေလှုပ်ဆောင်တဲ့ရာဇဝင်မှတ်တမ်းနဲ့တကွာရှိပါတယ်။တိုက်ခိုက်မှုအများစုကတရုတ်ဆိုးရွားလူတွေနဲ့ဆက်ဆက်နေတာပါ။2021နှစ်လည်ကစပြီးတော့ American ပြည်သူကအရေးပါဆုံးအခြေခံအဆောက်အုံတွေကိုပိတ်မှတ်ထားတိုက်ခိုက်နေခဲ့တဲ့ cyber ဖောက်ထွင်းမှုကွန်ရက် Vault Typhoon အဖွဲ့ဟာတရုတ်ဆိုးရွားခိုင်းထားတဲ့အဖွဲ့ဆိုတာ2023မေလမှာ Microsoft ကသိရှိဖော်ထုတ်နိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်2023ဇွန်လမှာတွားရောက်တဲ့ဘေကျင်းမြို့ခီးစဉ်မတိုင်ခင်မှာပဲတရုတ်ရေးရာကိစ္စတွေကိုင်တွယ်ဆောင်ရွက်ရတဲ့အမေရိကန်အစိုးရဌာနတွေကအရာရှိတွေရဲ့အီးမေးလ်တွေကိုတရုတ်အစိုးရထောက်ပံ့ထားတဲ့တရုတ်အွန်လိုင်းဖောက်ထွင်းဖွဲ့ Storm 0558ကဝင်ဖောက်ခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီရဲ့စိုက်ဘာထောက်လှမ်းရေးတစိ့တစ်ပိုင်းဖြစ်တယ်လို့ဖော်ထုတ်သိရှိရတဲ့အစိုးဆုံးစိုက်ဘာဖောက်ထွင်းဖွဲ့ကတော့ APT 41ဖြစ်ပြီးတော့သူတို့အဖွဲ့ဝင်တွေကမကြခဏဆိုသလိုပဲတကူတော်လှုပ်ရှားသူတွေပုံစံမျိုးနဲ့လှုပ်ကိုင်းတတ်ကြပါတယ်။တရုတ်ဟာတခြားနိုင်ငံတွေရဲ့အရေးကြီးဆုံးအခြေခံအဆောက်အုံတွေကိုအနှောက်အယှက်ဒါမှမဟုတ်အပြည့်အစုံကြီးတဲ့စိုက်ဘာတိုက်ခိုက်မှုတွေလှုပ်ဆောင်ပြီးတော့ဤပညာကွန်ရက်တွေပေါ်မှာကြိုတင်နေရာယူထားဖို့ကြိုးစားတဲ့အနေနဲ့တရုတ်အစိုးရလိုစိုက်ဘာဖောက်ထွင်းဝိဇ္ဇာတွေနဲ့နှစ်ထည်နဲ့ချီပြီးတော့ online ပေါ်ကတိုက်ခိုက်မှုတွေလုပ်နေပါတယ်လို့ American, Canada, Britain, Australia နဲ့ New Zealand အစိုးရများ cyber လုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့တွေက ဖေဖော်ဝါရီလ9ရက်နေ့မှာပူရဲအကြံပြုချက်ထုတ်ပြန်ထားပါတယ်ရှင
်ဒီလိုမားမတ်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
ဒီအစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ် February 28ရက်အင်္ဂါညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေ live to meter 19 kHz 15653 live to meter 25 kHz 11803 live to meter 32 kHz 933 live to meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေမှာတော့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးသီးနှံစီကြာစစ်မှုတွေကြောင့်တောင်သူတွေအခက်ကြုံရတဲ့အကြောင်းပြပြပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာဆန်စီစီစီတွေအသားငါးစီတွေခေါင်းခိုက်အောင်ဈေးတက်နေပေမဲ့အခုအချိန်ဟင်းသီးဟင်းရွက်ကုန်စည်စီနှုန်းကတော့မဖြစ်ဆက်လောက်ငွေစည်းနဲ့ဝယ်လို့ရတဲ့အထိဈေးတွေထိုးကျနေပါတယ်။အဲ့ဒီအတွက်ဟင်းသီးဟင်းရွက်စိုက်ပျိုးတဲ့တောင်သူတွေဟာလုံလုံနီးပါးရှုံးပေါ်နေပါတယ်။ဒီအကြောင်းလေးလာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ဆက်ပေးထားပါရရှင
်မြန်မာနိုင်ငံမှာဆန်စေးစီစီးတွေအသားငါးစီးတွေခေါင်ခိုက်အောင်ဈေးတက်နေပြီမဲ့အခုအချိန်ရာသီပေါ်ဟင်းသီးဟင်းရွက်ဈေးတွေကတော့မဖြစ်စလောက်ငွေကြေးလေးနဲ့တင်ဝယ်လို့ရတဲ့အထိဈေးတွေထိုးကျနေပါတယ်အဲ့ဒီအတွက်ဟင်းသီးဟင်းရွက်စိုက်ပျိုးတဲ့တောင်သူတွေဟာလုံလုံနီးပါးအရှုံးပေါ်နေကြပါတယ်တောင်သူလယ်သမားတွေဟာပုံမှန်အားဖြင့်ပင်မစိုက်ပျိုးသီးနှံပေါ်ပြီးနောက်စောင်းသီးနှံအဖြစ်ဟင်းသီးဟင်းရွက်ကုန်စင်းကိုအချိန်တိုတိုအတွင်းစိုက်ပျိုးနိုင်ကြပါတယ်။အထူးသဖြင့်မြေရည်ချောင်းရည်ကြပြီးတောင်ထွန်းတဲ့မြေနုကျွန်းတွေပေါ်မှာဆိုရင်ဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးရမှာအလွယ်တကူအောင်မြင်ကြပါတယ်။ဒါပေမဲ့လည်းအခုအချိန်မှာအစစစိုက်ပျိုးစရိတ်တွေဈေးကြီးနေတဲ့အတွက်ထွက်ရှိလာတဲ့ဟင်းသီးဟင်းရွက်ကုန်စင်တွေရဲ့ဈေးကမဖြစ်စလောက်အထိထိုးကျသွားတော့တချို့တောင်သူတွေဆိုရင်စိုက်ခင်ထဲမှာဒီအတိုင်းပစ်ထားတာရှိသလိုတချို့ကလည်းကျွဲနွားတလိမ့်ဆန်တွေကိုကျွေးကုန်ကြပါတယ်။အဲဒီလိုခရမ်းကျင်သီးပန်းမုံလာနဲ့ဂေါ်ဖီအပါအဝင်ဟင်းသီးဟင်းရွက်ဈေးတွေထိုးကျကုန်ရတဲ့အဓိကအကြောင်းရင်းထဲမှာဈေးကွက်ကကျင်းပြီးလမ်းပန်းဆက်သွယ်ရေးခက်ခဲလို့တည်ယူပို့ဆောင်ရေးအစင်မပြေတာကလည်းအဓိကအချက်တစ်ချက်ဖြစ်ပါတယ်။အဲဒီနေရာမှာလမ်းမဆက်သွယ်ရေးခက်ခဲတယ်လို့ပြောရတာကတော့လမ်းမကောင်းတာလမ်းမပေါက်တာကိုဆိုလိုတာမဟုတ်ပဲနိုင်ငံရေးအခြေအနေမတည်ငြိမ်ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်တနေရာကနေတနေရာဝေးတဲ့ဒေသတွေကိုအချိန်မီတည်ယူပို့ဆောင်နိုင်ခြင်းမရှိတာပဲဖြစ်ပါတယ်အဲ့ဒီအတွက်မိမိစိုက်ပျိုးကြတဲ့ဒေသမှာပဲစုပြုံရောင်းချကြတဲ့အတွက်ဈေးတွေထိုးကျကုန်တဲ့အချက်တစ်ချက်ဖြစ်ပါတယ်ဒါအပြင်ဟင်းသီးဟင်းရွက်စိုက်တောင်သူတွေဟာစိုက်ပျိုးတဲ့အစ်စ်မှာပဲရပ်နေပြီးကုန်ချောအနေနဲ့ထုတ်လုပ်ဖို့ဈေးကွက်တိုးချဲ့ဖို့ကိုမလုပ်နိုင်ကြရင်တော့ဒီလိုအဖြစ်မျိုးကိုဆက်လက်ကြုံတွေ့ရနိုင်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီးမြေလတ်ဒေသမှာတောင်သူလယ်သမားအရေးတင်နန်းတွေပို့ချနေသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ကုန်စည်နေတည်ဆောင်တဲ့အခါဂိတ်တွေတားဆီးတဲ့ဟာမြန်မြန်ဆန်ဆန်ဈေးကွက်ထဲကိုရောက်သွားဖို့ကလိုတာ ਉ အဲ့ဒါကတော့ဟိုချို့တက်နေတဲ့လက်ရှိအခြေအနေရဲ့အဓိကအချက်ပေါ့ဗျအဲ့ဒါကတော့ကျွန်တော်တို့လက်ရှိအချိန်မှာတော့ဟိုဘယ်လိုမှမဖြစ်နိုင်ဘူးပေါ့ဗျအဲ့နောက်တစ်ခုကကြတော့ကျွန်တော်တို့ကဒီစိုက်ပျိုးထုတ်လုပ်တယ်ဆိုတဲ့အခြေအရှိတယ်စိုက်ပျိုးထုတ်လုပ်တယ်ဆိုတဲ့အခါမှာဥပမာခန်းကျင်ကြီးပေါ့ခန်းကျင်ကြီးကိုခန်းကျင်ကြီးလိုပဲဒီဒီအရထွက်လာရင်ဈေးတွေကိုတွားပြီးရောင်းတယ်တိုင်းတွေကိုသွင်းတယ်ဒါဒီလောက်ပဲအော်ခင်းရင်ကြီးကနေယူလုပ်တယ်ဥပမာပေါ့နော်ယူလုပ်တယ်ဆော့လုပ်တယ်အစရှိတဲ့ပြင်အဲ့လိုကျွန်တော်တို့ production ဘိုင်းတွေကိုကျွန်တော်တို့တောင်သူတွေကအလှမ်းဝေးနေတာကြအဲ့ဒီအပိုင်းတွေကိုမတွားနိုင်ဘူးပေါ့နော်နောက်တတိယအချက်ကကျွန်တော်ဈေးကွက်ပေါ့ဒီကျင်းမြောင်းတဲ့ဈေးကွက်ကိုပြတ်မှတ်ထားပြီးတော့မှတောင်သူတွေကလုံနေကြတာဟုတ် Jadon soalnya ramai ubono. Ini ya jadon awal beli dia soalnya. Jadon cek cahlo miao, bini bau la le. Kaka gongkan, lu semua gongkan di cahlo ni sama, ni sama, lu biar, lu biar. Kata dia soalnya kenyang ni dia, orang tu biar le, cina miao ni bo. Di kongsi ni ya bau la le cima. Belum mak kelu miao, bau dah tu lah. Di panjang sura pita. Tiada gong ni ya miao aja, jono langsung halu ya dia. Kongsi ya lo dia time, miao aja, lu biar miao tu me.
เอ่อအခြေခံအချက်တွေချုပ်တဲ့မှုကြောင့်ဒုက္ခရောက်ရတယ်အကြောင်းပါပဲဒါဖြင့်တောင်သူတွေအနေနဲ့ဆောင်းသီးနှံအဖြစ်အထားခံအချောက်ခံလို့ရတဲ့ကာလတို့ပဲအမျိုးမျိုးနဲ့ပြောင်းမှုတို့လို့တခြားသီးနှံတွေကိုမျှတအောင်စိုက်ပျိုးတာနေပါပြီအဓိကငွေဖြစ်လွယ်တဲ့ဟင်းသီးဟင်းရွက်ရာသီစားကုန်းတစ်ခုတည်းကိုပဲစုပြုံစိုက်ပျိုးကြတာဟာလဲဈေးကွက်ထဲမှာပုံပေါ်လို့အဖြစ်အောင်လုပ်လိုက်တယ်လို့ဖြ ှင်မှာပဲဖြစ်နေပြီးအဝေးကိုသွားရောက်ရောင်းချဖို့ကလည်းလုံခြုံရေးအခြေအနေကြောင့်အခက်အခဲတွေရှိနေကြပါတယ်။တခါနိုင်ငံတကာကိုတင်ပို့ဖို့အတွက်ကြတော့လေအေးကန်းတဲ့သယူပို့ဆောင်ရေးစနစ်ကိုသုံးနိုင်တဲ့အခြေအနေမရှိသေးတဲ့အတွက်ဒီအဆင့်ကလည်းအလန်းကွာဝေးနေပါသေးတယ်။ဒီလိုအနေအထားတွေနဲ့ပတ်သက်ပြီးမြေလက်ဒေသမှာတောင်သူလက်သမားအရေးတင်တန်းတွေပို့ချနေသူကပဲအခုလိုဆက်ပြောပါတယ်
။ကုန်စင်းစိုက်တာတော့တောင်သူလက်သမားတွေကုန်စင်းရတော့အပြစ်တော့မဟုတ်ပါဘူးဗျာ။တကယ်တမ်းကျတော့သူတို့စိုက်ချင်ပါပဲလေ။ကုန်စင်းကသူကငွေပေါ်တာကြတော့မြန်တာ哦။ကျွန်တော်တို့တောင်သူတွေကတယောက်ယောက်ကကြိုက်တယ်ထင်းပြီးကမှကြိုက်တယ်ဆိုပြီးကမှစိုက်တယ်လှုပ်လိုက်လှုပ်တယ်ဆိုရင်အခြားတောင်သူတွေကလည်းလိုက်လှုပ်ကြတယ်အဲ့လိုကြတော့အကုန်လုံးဒီထွက်လာတဲ့ကုန်ကပုံသွားတာပေါ့ဗျာဟို supply နဲ့ demand နဲ့မမျှတော့ဘူးဗျာ supply ကများပြီး demand ကနည်းတဲ့အခြေအနေမျိုးကိုရောက်သွားတာပေါ့သူကဟိုဘက် site ကိုယ်ကဒါ site ဆိုတဲ့အမေဇုန် site ပြူးရေးကိုမတွားနိုင်ကြဘူးပေါ့မတွားနိုင်ကြဘဲနဲ့အရေးချီကြည့်နေကြတယ်တယောက်ကခင်းရင်ဒီ site လို့ကြိုက်လာတယ်ဆိုအာရော wine site ကြတာခင်းရင် site ကြရင် site ကြရင် wine site ထွက်လာတော့အများကြီးထွက်ပုံသွားတော့ဈေးကြီးကြတယ်အဲအဲ့လိုအဲ့ဒီတန်ကိုခံရတာဒါတန်တရားလဲနေတဲ့ပြဿနာပါပဲတရား
တကယ်တော့တောင်သူလယ်သမားတွေရဲ့အရေးကိစ္စနဲ့ပတ်သက်ရင်လွတ်လပ်တဲ့တောင်သူလယ်သမားအဖွဲ့အစည်းတွေဖွဲ့စည်းလှုပ်ရှား권လိုအပ်ပါတယ်ဒါမှသာအဲ့ဒီအဖွဲ့အစည်းတွေကအစိုးရကိုအကြံဉာဏ်တွေပေးနိုင်တယ်လို့ဈေးကွက်ရှာပေးတာကုန်တယ်တွေကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘောင်းကူပေးတာတွေအပါအဝင်တောင်သူလယ်သမားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမြှင့်တင်တာတွေလှုပ်ဆောင်နိုင်မှာဖြစ်ပါတယ်အခုအချိန်လိုစစ်အာဏာသိမ်းထားတဲ့ကာလမှာတော့တခြားအင်အားစုတွေလိုပါပဲတောင်သူလယ်သမားအဖွဲ့အစည်းတွေလည်းလွတ်လပ်စွာရပ်တည်ခွင့်လှုပ်ရှားခွင့်မရကြပါဘူး။ဒါကြောင့်အစိုးရကလည်းအာမပေးအဖွဲ့အစည်းဖွဲ့ခွင့်လည်းမရကြတော့တောင်သူလယ်သမားတွေရဲ့ဘဝဟာတိုးတက်မလာနိုင်ဘူးလို့အဆိုပါတောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူကပဲပြောပါတယ်။
တောင်သူတွေတက်ညီတက်ညီလုပ်တဲ့တောင်သူလယ်သမားအဖွဲ့အစည်းတွေကလည်းနိုင်ငံရေးအခြေအနေတွေအရအဖွဲ့အစည်းနိုင်မှုအကောင်အောင်မလုပ်နိုင်ဘူး။အဲ့ဒါတွေကြောင့်တောင်သူတွေခါနလန်မထူဘဲနဲ့ဖြစ်နေရပါဗျာ။အစိုးရခေတ်အဆက်ဆက်မှာဒီလိုရပ်တန့်နေကြတာဟိုခုနပြောတဲ့လိုအပ်ချက်တွေကိုမဖြေဘဲနဲ့တောင်သူဘဝဟာတိုးကိုမတိုးတက်နိုင်ဘူးဆိုတာကိုကျွန်တော်ဒိဋ္ဌပြောလို့ရတယ်။တောင်သူမအဖွဲ့အစည်းတွေမထူထောင်နိုင်ဘဲနဲ့ဒီဒီကိုသူတို့ထွက်လာတဲ့သိနိုင်တွေကိုဒီ production ဘက်ကိုမသွားနိုင်ဘဲနဲ့ marketing တွေကိုကိုယ်တိုင်ရောင်းရင်းဝယ်တာတွေကိုတောင်သူတွေကိုယ်တိုင်ဆောင်ရွက်နိုင်ဘဲနဲ့ပေါ့ဗျာ။နောက်အစိုးရကတကယ်ထက်ထကြီးရောက်ရောက်မကူညီနိုင်မဲနဲ့တောင်ကသမားဘဝဟာမတိုးတက်နိုင်ဘူးလို့အေကန်ဒိဋ္ဌပြောနိုင်တယ်
။ထိုင်းအိန္ဒိယနဲ့ဗီယက်နမ်အပါအဝင်အိန္ဒိချင်းနိုင်ငံအများစုမှာလေယာစိုက်ပျိုးရေးဟာအဓိကတိုင်းပြည်ရဲ့စီးပွားရေးဖြစ်တဲ့အတွက်တောင်သူလယ်သမားတွေအတွက်ကူညီထောက်ပံ့မှုတွေကိုအခြေအနေအရရဖြစ်စဉ်ပေါ်မူတည်ပြီးပေးတာတွေရှိပါတယ်။အဲ့ဒီအထက်မှာသီးနှံပျက်စီးလို့သီးနှံဈေးကွက်ပျက်လို့စတာတွေမှာအကူအညီပေးဝင်ရောက်ထိန်းညှိတာတွေလည်းရှိပါတယ်မြန်မာနိုင်ငံမှာလည်းလေယာစိုက်ပျိုးရေးသီးနှံထုတ်လုပ်ရေးအတွက်တောင်သူလယ်သမားတွေကိုအကူအညီပေးရမယ်ဆိုပြီးဥပဒေပြုအတိအလင်းပြဋ္ဌာန်းထားပေမဲ့လက်တွေ့မှာတော့ထိရောက်တဲ့အဆင့်ရောက်အောင်ကူညီတာမျိုးစစ်အာဏာရှင်အဆက်ဆက်မှာမတွေ့ခဲ့ရပါဘူးအဓိကစဘာပဲနဲ့စီထွက်သီးနှံစိုက်ပျိုးကြတဲ့တောင်သူလယ်သမားတွေကသာစိုက်ပျိုးစရိတ်ချင်းငွေထုတ်ပေးတာနှစ်စဉ်ရှိပေမဲ့ဟင်းသီးဟင်းရွက်ရာသီစာကုန်စည်စိုက်ပျိုးရေးသမားတွေကတော့အကူအညီပေးတာမျိုးမရှိပါဘူးခင်ဗျာ
နှ တင်းနံစေကြဆဲမှုတွေကြောင့်တောင်သူတွေအခက်ကြုံရတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကုခေမောင်စိုးမေကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုပြောပြပေးပါမယ်။အရှိန်ဟုန်မြင့်လာနေတဲ့နှစ်ဖက်စစ်ပွဲတွေကြားမှာတစ်ဖက်တလန်းကနေပါဝင်နေတဲ့မွန်ပြည်နယ်ကဒေသကာကွယ်ရေးတပ်ဖွဲ့ရေးဘလူအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဒုတိယပိုင်းအနေနဲ့ဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
ဒီကရပကမွန်ပြည်နယ်အောက်ပိုင်းဒေသတွေမှာစစ်ရေးလှုပ်ရှားနေတဲ့မွန်ဒေသကာကွယ်ရေးတပ်ဖြစ်တဲ့ရေဘလူးရဲ့တော်လှန်ရေးခေါင်းဆောင်နဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးခဲ့ပြီးဖြစ်ပါတယ်။အခုဒုတိယပိုင်းကိုဆက်လက်နှာစင်ကြအောင်ခင်ဗျာ။
ကျွန်တော်တို့ဒီလူငယ်တွေကိုပြိုင်တဲ့အခါကျတော့ကျွန်တော်တို့တွေကတော့စစ်တင်တန်းတက်ခဲ့ရတော့နော်စစ်တင်တန်းတက်ခဲ့ရတဲ့ဒီ KMU ရဲ့ဟိုဦးစီးဦးဆောင်မှုနဲ့ပေါ့ကျွန်တော်တို့ဒီစစ်တင်တန်းတွေပြတ်တယ်ဟိုစစ်ပညာတွေကျွန်တော်တို့ပြန်ပြီးတော့မြှောက်ဝေပြီးတယ်ဗျ။မြှောက်ဝေပြီးတော့ကျွန်တော်တို့ဒီလူငယ်တွေကိုပြန်ထိန်းသိမ်းရတဲ့အခါလာမှာတော့ကျွန်တော်တို့ဒီစစ်မိတ်ဆိုတာနဲ့လည်းတွားရတယ်ပေါ့လက်နက်ကင်လမ်းစဉ်ဖြစ်နေတဲ့တွားကြောင်မှုစစ်မိတ်ဆိုတဲ့ပုံစံမျိုးနဲ့တွားရတယ်နောက်တစ်ချက်ကပါလဲဆိုတော့အဲ့ဒီစစ်မိတ်ချက်ကိုအမိတ်ချက်ကိုအပူပြီးတော့ကျွန်တော်တို့ထိန်းကိုရလွယ်တာကတော့ကာရဝတရားပေါ့ဗျာကာရဝတရားရှိကာရဝတရားရှိကြတယ်ကျွန်တော်တို့ဗုဒ္ဓဘာသာတွေကတော့ဟိုတယောက်ပေါ့တယောက်ကောင်းလို့ရှိရင်တော့ဒီကျွန်တော်တို့ဟိုမိတ္တတရားတွေတော့ပြန်ပြီးတော့အကျိုးသက်ရောက်မှုပြန်ခံစားရမှာပဲလေဘာလို့လဲဆိုအဲ့လိုမျိုးအခြေအနေမျိုးတစ်ခုမှာကျွန်တော်တို့လူငယ်တွေကိုအများကြီးဟိုပြောဆိုရမခက်ဘူးပေါ့နော်ထိန်းသိမ်းရတာလည်းလွယ်ကူတယ်နောက်တစ်ခုကလည်းဟိုအမိတ်နဲ့တွားမလို့ဆိုလို့ရှိရင်လည်းအမိတ်နာခံမှုအပြည့်အဝရှိတယ်ဗျလူငယ်ကိုထိန်းသိမ်းရတဲ့အပေါ်မှာတော့အများကြီးမခက်ခဲပါဘူးဗျဟုတ်ကဲ့ကြီးမားဆုံးဆုံးရှုံးမှုဆိုလို့ရှိရင်တော့ကျွန်တော်တို့မိသားစုတွေပေါ့မိသားစုတွေကတော့ဟိုအကြီးမားဆုံးအဆုံးရှုံးမှုပဲလေကျွန်တော်ရဲ့မိဘတွေနဲ့ခွဲရတယ်နောက်တစ်ခုကဟိုအမေကလည်းလုံးမစူအသက်ရွယ်ကရရတယ်အသက်ရွယ်ရရတယ်ဆိုတော့ဟိုဘယ်လိုမျိုးအခြေအနေမျိုးမှာဘယ်လိုကြုံတွေ့ရမယ့်အခက်အခဲတွေကိုကျွန်တော်တို့ကအတိအကျမသိနေနိုင်ဘူးဗျာမသိနေနိုင်တော့ဒါတွေကိုပဲတွေးပြီးတော့ဟိုဒါမေ့တော့စိတ်ပူမေ့တော့ဗောနော်ကိုမေ့ရဲ့အပေါ်မှာဒါကတော့ကျွန်တော်တို့ကဟိုအကြီးမားဆုံးအဆုံးရှုံးမှုတစ်ခုလို့ပဲကျွန်တော်ကတော့ထင်တယ်ဗျာဟုတ်ချားဟာတော့ကျွန်တော်တို့ကအထူးတူမရှိပါဘူးဗျာမရှင်အောင်မြင်တဲ့မရှင်တွေကတော့တော်တော်များများတော့ရှိခဲ့တယ်ကျွန်တော်တို့အဲ့လိုအခုရေနဲ့တော့ကျွန်တော်တို့အရေတွက်တာတော့မရှိဘူးဗျာယာကနေခြီးပြီးတော့ရှိမှာဗျာဒါဆိုကျွန်တော်တို့ဒီတလဝိုင်းဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုရေဘလူးအဖွဲ့ကိုတူတောင်ခဲ့တာဒါနှစ်နှစ်ပြည့်ပေါ့နော်နှစ်နှစ်ပြည့်ပြီဆိုတော့ဟိုတော်တော်လေးကိုလည်းမရှင်တွေကျွန်တော်တို့ပြုလုပ်ခဲ့တယ်အောင်မြင်တဲ့မရှင်ရှိတယ်လို့မျိုးမရှင် free ပေါ်တဲ့အကန့်ကန်နာမျိုးတွေလည်းရှိတယ်ဗျာဟိုသတင်းပေါက်ကြားလို့ကျွန်တော်တို့ဘက်ကခံရတာလည်းရှိတယ်ပေါ့ဒီတိုက်ပွဲတွေမှာလည်းကျွန်တော်တို့ဘက်ကဆုံးရှုံးမှုတွေလည်းရှိတယ်ကျွန်တော်ဆိုရင်လည်းကားဆုံးရှုံးခဲ့ရတယ်ပေါ့နော်ဆိုင်ကယ်တွေကျွန်တော်တို့ဒီစခန်းအတုံးဆိုင်ကယ်တွေလည်းဆိုင်ကယ်မို့လို့ကျွန်တော်တို့ဆုံးရှုံးခဲ့ရတယ်ဒါပေမဲ့ကျွန်တော်တို့ကဟိုဘယ်လိုပြန်တွေးလိုက်လဲဆိုတော့ဒါအလုံးလုံးနေတဲ့ဖြစ်တဲ့အလုံးလုံးရဲ့အပေါ်မှာဖြစ်သွားတဲ့အကြောင်းမို့လို့ဟိုကျွန်တော်တို့တွေကဒီလိုပဲပြန်ပြီးတော့ပြန်ဖြေတယ်ပေါ့နော်အကောင်းဆုံးဖြစ်အောင်ဘယ်လိုပြီးတော့ဟိုပြန်ပြီးဆွမ်းဆောင်ရမလဲရန်သူကိုဘယ်လိုပြန်ပြီးတော့ခြေပရမလဲတော်လှန်ရမလဲပေါ့နော်ဒါတွေကိုပဲကျွန်တော်တို့နည်းစဉ်လေးနဲ့မြပြန်ပြီးတော့ပြန်သုံးတက်တယ်ပြန်တွေးတယ်ပေါ့နော်အကောင်းဆုံးဒီမရှင်တွေကိုပို့ဆောင်ဖို့အတွက်ပဲကျွန်တော်တို့အမြဲတမ်းတွေးခေါ်နေရတယ်ပေါ့ဟုတ်ကဲ့ကျွန်တော်တို့ကတော့လက်ရှိပြည်သူလူထုဒါကူညီတဲ့ပတ်ဖို့မှုတွေနဲ့ပဲကျွန်တော်တို့တွေကရည်တည်နေရတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတော့အထားဆုံးအရာတွေကတော့ဒီချိန်မှာတော့ပြည်သူလူထုပဲဗျဟိုပြည်သူလူထုဘက်ကကျွန်တော်တို့ကိုပေါ့နော်အမြဲတမ်းခုလိုမျိုးဒါဟိုအနောက်ကွယ်ကနေကျွန်တော်တို့ပတ်ဖို့ပေးတယ်ဆိုတော့ဆိုနေတဲ့အချိန်မျိုးမှာကျွန်တော်တို့ကဟိုပြည်သူလူထုဆိုရင်တော့အမြဲတမ်းကျွန်တော်တို့ကိုးကွယ်တယ်ဗျပြည်သူလူထုတွေကအဒီရောမကောင်းဘူးဒီလိုမလုပ်လို့ဆိုလဲကျွန်တော်တို့ရှောင်တယ်မလုပ်ဘူးပေါ့နော်ဒီပုံစံမျိုးပေါ့ဟိုမရှင်တွေပြုလုပ်မယ့်နေရာမျိုးတွေဆိုရင်တော့မှပြည်သူလူထုကြီးခိုင်မယ့်ပုံစံမျိုးဆိုရင်တော့ကျွန်တော်တို့မလုပ်ဘူးဗျအဖိတ်စင်ရှိမှဆိုတော့စစ်မှာတော့ကျွန်တော်တို့အစကလေးကတော့နားလေတယ်ပေါ့နော်စစ်တိုင်းတော့အဖိတ်စင်ကတော့ရှိမှာပဲဒါပေမဲ့ဒီလိုအဖိတ်စင်ဒီကင်းဝေးအောင်ပေါ့နော်ပြည်သူလူထုမထိခိုက်အောင်ပဲကျွန်တော်တို့အမြဲတမ်းချိန်တယ်ဟိုမရှင်တွေမှဆိုလို့ရှိရင်ပေါ့အကယ်၍ပြည်သူလူထုတွေကြားညှက်ပြီးပါရမယ့်ပုံစံမျိုးနဲ့မှကျွန်တော်တို့ဒီစစ်ကောင်စီကိုတော်လှန်နေရမယ့်ပုံစံမျိုးဆိုလို့ရှိရင်လည်းအဲ့လိုမျိုးအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ machine free ဝါတဲ့အပိုင်းတွေကိုလည်းအများကြီးနောက်ဆုတ်လာတဲ့အပိုင်းတွေလည်းအများကြီးရှိတယ်ပေါ့ဗျပြည်သူကိုတော့အမြဲတမ်းအားကိုးတယ်ကျွန်တော်တို့တွေကနောက်တစ်ခုကပြည်သူတွေနဲ့လည်းအမြဲတမ်းတတမြင်မြင်ရှိတယ်ဗျဟုတ်ပြည်သူတွေမကြိုက်တဲ့အရာမျိုးဆိုတော့ကျွန်တော်တို့တွေကတော့ဘာမှမလုပ်ဘူးနောက်တစ်ခုကဂျားထဲမှာပြည်သူတွေကပေါ့နော်ကျွန်တော်တို့ဒီဟိုအခက်အခဲဖြစ်နေတဲ့အရာမျိုးတွေပါတယ်ရှိနေတယ်ဆိုရင်တော့မှကျွန်တော်တို့ဝိုင်းဝန်းဖြည့်ရှင်းပေးတဲ့အပိုင်းမျိုးတွေလည်းရှိတယ်ဗျဟုတ်ကဲ့ Don't let you never better than you do regard or she gone and she may be a machine and machine. Damn, teaching in you, my road. Don't let you who gone and my tail of you are. No, the Zaytani Alama, tweet up with you. But don't let you let us and I know a gene at the sign it a yap in it at the jumbo. Pure valley, let's show Java, no? Pure valley, let's show, not cool. အဲ့မျိုးဒီစီးတဲ့တရင်တွေကိုလည်းအမြဲတမ်းနားထောင်ပါတီချာမဲ့တရင်အချက်လက်မျိုးတွေခိုင်လုံမဲ့တရင်မျိုးတွေကိုလည်းအမြဲတမ်းနားဆွေးပါဘာလို့လဲဆိုတော့ဒီတကယ်လည်းမြို့သိမ်းပွဲတွေပါတယ်ကြီးကြီးမားမားဒါဖြစ်လာခဲ့တဲ့ခါကျရင်လည်းဟိုပြည်သူလူထုတွေအနေနဲ့ပေါ့ဗျာအဲ့လိုမျိုးအမြဲတမ်းတရင်တွေအစမပြတ်နားထောင်တဲ့ခါကျရင်ဒါဘလို့ကြိုတင်ကာကွယ်ရမလဲဘလို့ကြိုတင်ရှောင်သိမ်းရမလ ားကြီးကျွန်တော်ဘက်ကပြင်ဆင်လာတာတွေရှိတယ်ပေါ့ဒီကြားထဲမှာကျွန်တော်တို့မက်ချင်းနားနေတယ်နားနေတယ်ဆိုရင်တော့မှကျွန်တော်တို့တွေဒီနားနေတဲ့အနောက်ကွယ်မှာဟိုအများကြီးစစ်နဲ့ပတ်သက်တဲ့အရာတွေပေါ့နော်ကျွန်တော်တို့ဝယ်ယူစုဆောင်နေတယ်အကောင်းဆုံးတိုက်ပွဲဝင်သွားမယ်လို့ဒါတူတူတူကိုကျွန်တော်ခွန်အားတည့်ရဖြစ်စေချင်ပါတယ်ဒီကနေ့အသိပေးချင်ပါတယ်ခင်ဗျာဟုတ်ကဲ့ပါ
မွန်တေတာကာကိုရဲ့တပ်ဖွဲ့ခေါင်းဆောင်ပြောပြပေးသွားတဲ့သူတို့ရဲ့လက်ရှိအခြေအနေပဲဖြစ်ပါတယ်
။မွန်ပြည်နယ်ကဒေတာကာကိုရဲ့တပ်အကြောင်းဒုတိယပိုင်းအနေနဲ့ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မှာအစီအစဉ်အလှည့်ပါ။ယူကရိန်းကိုရုရှားဘက်ကစစ်ရေးအရာတိုးပြီးတော့ထိုးစစ်ဆင်လာတာတွေကိုဟန်တားဖို့ယူကရိန်းဘက်ကလိုအပ်နေတဲ့လက်နက်တွေထောက်ပံ့ရေးအရေးပေါ်လိုအပ်နေတဲ့အခြေအနေကိုတနင်္ဂနွေနေ့ကဥရောပမှာရောအမေရိကန်ပြည်ထောင်စုမှာပါအရေးတကြီးဆွေးနွေးကြပါတယ်။တစ်ချိန်တည်းမှာပဲလူတွေအတိဒုက္ခရောက်နေကြတဲ့အခြေအနေအဆုံးသတ်ဖို့ပဋိပက္ခကိုငြိမ်းချစွာအပြေရှာဖို့တောင်းဆိုတာတွေကလည်းရှေ့တန်းကိုရောက်လာနေပါတယ်။ Veronica Itares Iglesias ပြောထားတဲ့သတင်းကိုတော့ကိုသိန်းထိုင်ကပြောပြပေးပါမယ်ရှင်။
ယူရိနင်ကန်ဒေါညက်ဒီတာယထာဘူဒယုံတို့ရုရှားဘက်ကပြစ်မှတ်ကိုချိန်ရွယ်တိုက်ခိုက်တဲ့ဘုံထိမှန်တာကြောင့်တရင်းကုန်နေကမီးလောင်ပျက်စီးခဲ့ပါတယ်ဖေဖော်ဝါရီလ18ရက်နေ့ကရုရှားဘက်ကတင်ထားတဲ့ယူကရိန်းနိုင်ငံ FD ဘက်ကမျိုးတဲ့ရုရှားစစ်တပ်ခေါင်းဆောင်တွေလက်လက်ဆစ်ဆင်းနေတဲ့ပုံတွေလည်းထွက်ပေါ်လာပါတယ်ယူကရိန်းဘက်ကစိတ်သက်ခိုင်မာနေစေဆိုပေမဲ့လို့ခုခံစစ်ကိုဆက်လက်ဆင်နွှဲဖို့ပထမဆုံးလက်နက်လိုအပ်တဲ့အကြောင်းUkraine Kagwe Winji Preston Umarov ကပြောပါလေ
In the mathematics of war
တင်ဂျာနီယာပဲစီးရေးကိုပြန်တွက်ကြည့်ပါစီးပွားရေးကိုကြည့်ရင်သူတို့ဘက်ကစီးပွားရေးကဒေါ်လာ1 trillion လောက်ရှိတဲ့စီးပွားရေးပါအခြေခံအားဖြင့်ကျွန်တော်တို့ကိုပေးထားတဲ့ဂရီကိုတွေအတိုင်းအချိန်မီမလုံနိုင်ကြဘူးဆိုရင်ကျွန်တော်တို့ဘက်ကလူတွေတေဆုံးမယ်နေမျိုးတွေဆုံးရှုံးပါလိမ့်မယ
်အမေရိကန်မျိုးသားလူကြိုရေးဂျမ်ဘေး Jake Sullivan ကတော့ ABC ရုပ်သံနဲ့မီးပြန်ကတ်မှာလောလောဆယ်အမေရိကန်အောက်လွှတ်တော်မှာရှေ့တိုးလို့မရပဲရက်နေတဲ့ယူကရိန်းကိုဒေါ်လာဘီလီယံ63သန်းကူညီပေးရေးဥပဒေချမ်းအောက်လွှတ်တော်မှာမဲခွဲဖို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကိုတိုက်တွန်းနေပါတယ
် Speaker Johnson if he put this bill on the floor
အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်အနေနဲ့ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာတင်ပြခဲ့မယ်ဆိုရင်ယူကရိန်းကိုကူညီရေးပါတီနှစ်ရပ်စလုံးကအခိုင်အမာထောက်ခံမဲပေးကြမှာပါအထက်လွှတ်တော်မှာလည်းဒီလိုထောက်ခံတာကိုကျွန်တော်တို့တွေးခဲ့ပြီးပါပြီလိုအပ်နေတဲ့ကြီးရွေးဖြည့်ဆည်းပေးမယ်ဆိုရင်ယူကရိန်းအနေနဲ့ပြက်ပြက်သားသားရက်တီဗီရုရှားကိုပြန်တိုက်နိုင်ပါလိမ့်မယ်
။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ခဲ့တဲ့နှစ်နှစ်ပြည့်နေ့အပြီးအမေရိကန်မျိုးသားလူကြိုရေးချန်ပီဂျိတ်ဆူလီဗန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ယူကရိန်းနိုင်ငံအတွက်စည်နာဝန်ထမ်းကူညီလုပ်ကိုင်ပေးနေသူတူဖြစ်တဲ့ Absentia Life Chancellor ကတော့အခုလိုသတိပေးပါလေ။
ပူဗီရမရှိုပရမဟာဇနာမယ်ဒစ်ဝိဇနာမယ
်ကျမကတော့အောင်ပွဲရမယ်ဆိုတာကိုယုံတယ်တကဘာလုံးကကျမတို့ကိုထောက်ခံနေတာတကယ်လို့ယူကရိန်းရှုံးနိမ့်ခဲ့ရင်နိုင်ငံတစ်နိုင်ငံတည်းကိုတကဘာလုံးကရှုံးနိမ့်သွားတာမျိုးဖြစ်နေပါတယ
်ယူကရိန်းနိုင်ငံကခရီးငယ်တွေကတော့စစ်ရဲ့ရိုက်ခတ်မှုဒဏ်ရာဒဏ်ချက်တွေကိုအပြင်းထန်ခံနေရပြီးတော်တော်များများကြေကွဲဝန်းနေရတဲ့စိတ်ခံစားချက်တွေကြောင့်ကြောင်းနေလဲဆက်မတက်ကြတော့ပါဘူးတနင်္ဂနွေနေ့ကဗာတီကန်ဝိပုစုတောင်းပွဲမှာပုပ်ရမင်းကြီးဖရန်စစ်ကအခုလိုမြစ်တာရခံပါတဲ့
Suplico que se retrove quel po
de humanidad တရားမျှတမှုနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးကိုရဖို့တန်တမာရေးအရာအဖြစ်ရှာနိုင်တဲ့အခြေလေးကိုဖန်တီးနိုင်အောင်အ ਨੇ ချင်းမဲ့ဖြစ်ဖြစ်လူသားချင်းစာနာထောက်ထားကြပါလို့မြစ်တာရခံလိုပါတယ
်ယူကရိန်းသမ္မတဘလဒိုမာဇလန်စကီကတော့လာမယ့်လတွေအတွင်းငြိမ်းချမ်းရေးအတွက်ထိပ်သီးဆွေးနွေးပွဲတစ်ခုရှိတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုတာကြောင့် ငင်းချမ်းရေးအတွက်မျှော်လင့်ချက်မှိန်ပြပြကိုတော့တွေ့နေရတဲ့အနေအထားဖြစ်ပါလေ
။ Perši summit in Horecini vin vid budisya na
shoko. ဒီနေ့ရတဲ့အချက်လက်အရာလာမယ့်နှွေဦးမှာပထမထိပ်ပြီးဆွေးနွေးပွဲအခွင့်ကျင်းပပါလိမ့်မယ်။တန်တမန်ရေးအရာအချိန်ရလာတဲ့အခွင့်ကောင်းကိုလက်လွတ်ခံလို့မရပါဘူး။ဆွစ်ဇာလန်မှာဆွေးနွေးပါလိမ့်မယ်။ဒုတိယထိပ်သီးဆွေးနွေးပွဲကိုလည်းဥရောပတိုက်တနေရာမှာကျွန်တော်တို့ထပ်ဆွေးနွေးကြပါတယ
်ထိပ်သီးဆွေးနွေးပွဲကရလာတဲ့ငြိမ်းချမ်းရေးအခြေခံအဆိုပြုချက်အားလုံးကိုရုရှားဘက်ကတင်ပြမယ်လို့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကပြောပါတယ်ဒါမှမဟုတ်ရုရှားဘက်ကဒီအဆိုပြုချက်တွေကိုလက်ခံပါမယ်ဆိုတဲ့အာမခံချက်တော့မရှိတဲ့အကြောင်းသမ္မတဇယ်လန်စကီကိုယ်တိုင်ဝန်ခံပြောဆိုထားကြပါမယ်
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုဦးသိန်းထောက်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာကျလွှားခီးသွားအစီအစဉ်အလှည့်ပါပြည်ထောင်နိုင်ငံကရှောက်သီးပွဲတော်ဒိမန်နိုင်ငံကအလင်းရောင်ပွဲတော်အပါအဝင်ဥရောပမြို့တချို့မှာအခုလို February လဆိုလို့ရှိရင်ထူးထူးခြားခြားပွဲတော်တွေကျင်းပကြလိမ့်ရှိပါတယ်ဆောင်းရာသီကာလဥရောပပွဲတော်တွေစီကိုမဆုမြတ်မုံကကမ္ဘာကျလွှားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
February လဟာဥရောပမှာဆောင်းရာသီလဖြစ်ပေမဲ့ထူးခြားတဲ့နှစ်စဉ်ပွဲတော်တွေကိုမြို့တော်တော်များများမှာကျင်းပကြလေရှိပါတယ်။ပြင်သစ်နိုင်ငံတောင်ပိုင်းမြေထဲပင်လယ်နဲ့ဆက်နေတဲ့လှပတဲ့ပင်လယ်ကမ်းခြေမြို့တွေကမွန်တော်မြို့မှာလည်းနှစ်တိုင်းနာမည်ကျော်ရှောက်သီးပွဲတော်ကိုကျင်းပလာတာဒီနှစ်ကနှစ်90ပြည့်ဖြစ်ပါတယ်။ဥရောပမှာရသာအကောင်းဆုံးလို့စံချိန်တင်သတ်မှတ်ခံရတဲ့ရှောက်သီးတွေထွက်တဲ့မွန်တော်မြို့မှာရှောက်သီးပွဲတော်ကို1934ခုနှစ်ထဲကစတင်ကျင်းပလာခဲ့တာပါ။ဒေသခံတွေကြားသိပ်ရေပန်းစားတဲ့ပွဲတော်ကိုကဘာလှည့်ဧည့်သည်တွေကိုဆွဲဆောင်နိုင်တဲ့ပွဲတော်တစ်ခုဖြစ်အောင်လို့မြို့တော်ဝင်ရှိသူတွေကစီစဉ်ခဲ့ရကရှောက်သီးပွဲတော်ရဲ့လို့1934ခုနှစ်မှာစတင်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ February လမှာကျင်းပတဲ့မွန်တော်မြို့ကရှောက်သီးပွဲတော်ကိုတနှစ်နဲ့တနှစ်မတူတဲ့ခေါင်းစဉ်တွေနဲ့အလှပြအယုတ်ကြီးတွေကိုပုံဖော်လာခဲ့ကြပါတယ
်။ Tous les ans on décline la fête du citron sur une thématique et là cette année
on နှစ်စဉ်ရှောက်သီးပွဲတော်ကျင်းပတယ်အဓိကသိစေချင်တာကိုပုံဖော်ပြလေရှိပါတယ်။ဒီနှစ်ကတော့ပါရီမှာအိုလံပစ်ပွဲတော်ကျင်းပမှာမလို့အိုလံပစ်ပွဲတွေကိုဂုဏ်ပြုတဲ့ခေါင်းစဉ်ကိုရွေးပြတာဖြစ်ပါတယ
်။ပြည်သစ်နိုင်ငံအတွက်တည်းမဟုတ်ဘဲကမ္ဘာမှာထူးခြားတဲ့သစ်သီးပွဲတော်တစ်ခုဖြစ်တာမို့ပွဲတော်ကိုလာကြသူနှစ်စဉ်နှစ်သိန်းထံမှနေရှိပါတယ
်။ Ça fait très très longtemps, ça fait au moins 20 ans que j'ai envie de venir ici.
ရှောက်သီးပွဲတော်ကိုကျွန်မလာချင်တာအတော့ကိုကြာပါပြီ။နှစ်ပေါင်း20မကရှိနေပါပြီ။အခုတော့အရောက်လာနိုင်ပြီမို့အိမ်မက်မက်နေတယ်လို့ပါပဲ။တိတ်သဘောကြပါတယ်
။အချိုဘက်ကဲတဲ့မွန်တော်မြို့ကရှောက်သီးတွေကကဘာကျော်တယ်လို့ပြင်သစ်နိုင်ငံတောင်ပိုင်းဒေသရဲ့သမိုင်းနဲ့ရှေးဟောင်းအမွေနှစ်အဖြစ်လဲအရေးပါပါတယ်။15ရာစုတွေကရှောက်သီးစိုက်ပျိုးရေးကိုဒေသခံတွေလှုပ်လာကြတာဒီနေ့မှာတော့ရှောက်သီးစိုက်ပျိုးရေးလုပ်ငန်း15ခုပဲကျန်းမာတော့တယ်။ခုံယူစရာနိုင်ငံထွက်ကုန်တွေကိုသတင်းနှစ်ပတ်ကြာကျင်းပတဲ့ပွဲတော်မှာအိုလံပစ်အားကစားသမားတွေအဖြစ်အလှပြရင်ကြီးတွေအပေါ်မှာမြင်တွေ့နိုင်ကြပါတယ
်။ C'est la 90e fête des citrons déjà chez nous.
ဒီနေ့ကပွဲတော်ကျင်းပတာအနှစ်60ပြည့်တဲ့နှစ်ပါ။ပြင်သစ်နိုင်ငံမှာအိုလံပစ်ပွဲတော်ကျင်းပတဲ့နှစ်ဖြစ်နေတာမို့အိုလံပစ်နဲ့သက်ဆိုင်တဲ့အလှပြရုပ်ကြီးတွေကိုအဓိကပုံဖော်ထားကြပါတယ်။
အခုလိုအီယာမအယုတ်ကြီးတွေဖန်တီးနိုင်ဖို့ကျွမ်းကျင်သူတွေကရှောက်သီးလိမ္မော်သီးတန်ချိန်ရာနဲ့ချီကိုအသုံးပြုခဲ့ကြရပါတယ
်။ La fête du citron c'est 140 tonnes d'agrumes.
ပွဲတော်မှာရှောက်သီးလိမ္မော်သီးစုစုပေါင်းတန်ချိန်140အသီးပေါင်း5သိန်းဒီပါတုံးပြီးတော့အယုတ်ပုံကြီးတွေကိုပုံဖော်ထားပါလေ။သတင်းနှစ်ပတ်အတွင်းအချိန်ပြည့်မနာမနေပြင်ဆင်ခဲ့ကြတာပါ။ပွဲတော်ကိုသတင်းနှစ်ပတ်ကြာကျင်းပတာဖြစ်လို့အဲ့ဒီကာလအတွင်းမှာအသီးတွေပုံပြတ်မသွားအောင်အသေးချာမြန်မြန်ဆန်ဆန်ပြင်ဆင်ကြရတာဖြစ်ပါလေ။
ပြည်သစ်နိုင်ငံမှာရာသီဥတုသားရပြီးတော့ကမ္ဘာလှည့်ဧည့်သည်တွေအပန်းဖြေဖို့လာလေကြလေရှိတဲ့နိုင်ငံတောင်ပိုင်းဒေသကမွန်တော်မြို့မှာထူးခြားတဲ့ရှောက်သီးပွဲတော်ကိုအခု2024ခုနှစ်မှာ February လ18ရက်နေ့ကနေ March လ3ရက်နေ့အထိကျင်းပတာဖြစ်ပါတယ်။ပွဲတော်ပြီးသွားတဲ့အခါမှာအလှဆင်ထားတဲ့ရှောက်သီးလိမ္မော်သီးတွေကစားလို့ရတဲ့အသီးတွေကိုရွေးချယ်ရောင်းချကြပါတယ်။ပြင်သစ်နိုင်ငံနဲ့အိန္ဒိချင်းဖြစ်တဲ့ဆွစ်ဇာလန်နိုင်ငံမှာလည်းနှစ်ပေါင်းရာချီတဲကကျင်းပလာတဲ့ကာနီဗယ်ပွဲတော်တစ်ခုကို February လ19ရက်နေ့ကနေ22ရက်နေ့အထိကျင်းပခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံရဲ့အကြီးဆုံးပွဲတော်ဖြစ်သလို Protestant ဘာသာဝင်တွေရဲ့အထူးပွဲတော်ကိုဘာဆောမြို့မှာကျင်းပတာပါ။ဆွစ်ဇာလန်နိုင်ငံအနောက်မြောက်ပိုင်း Rhine မြစ်ပေါ်မှာတည်ရှိတဲ့ဘာဆောမြို့မှာဒီကာနီဗယ်ပွဲတော်နဲ့ပတ်သက်တဲ့အထောက်အထားတွေကို1386ခုနှစ်မှာတည်းကစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။ရိုးရအစင်လာအတိုင်းဝတ်စားဆင်ရင်ပြီးတော့ ၃ရက်ကြာဆင်နွှဲတဲ့ Basel Carnival ပွဲတော်ကိုကုလသမဂ္ဂ UNESCO ကဖမ်းဆုပ်ကင်တွယ်လို့မရတဲ့ယဉ်ကျေးမှုအမွေအနှစ်စည်းရဲနဲ့မှာထည့်သွင်းထားပါတယ
် I think it's like our culture.
မတော်တော့အစဉ်အဆက်လှုပ်လာကြတဲ့ပွဲတော်တစ်ခုအားလုံးဆိတ်လုံချကြတဲ့ပွဲတော်တစ်ခုလို့ထင်ပါတယ်။ဘာဆုံးမြို့မှာနေကြသူတွေအတွက်သိအရေးကြီးတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ
်။သုံးရက်ကြာကျင်းပတဲ့ပွဲတော်စတင်ပြီဆိုတာနဲ့ထူးခြားတဲ့အဝတ်အစားတွေမျက်နှာဖုံးတွေဝတ်ဆင်ထားကြတဲ့ပွဲတော်ဆင်ထွဲသူတွေကမြို့ရဲလမ်းတွေမှာလှည့်လည်တီးမှုဖျော်ပြကြသလိုပွဲလာသူတွေကိုလည်းချိုးချင်တွေတက်သေးတွေလက်ဆောင်ဝေပေးလေးရှိပါတယ်။ညဘက်မှာလဲမြို့ရဲလမ်းတွေမှာပုံစံမျိုးစုံထုတ်ထားတဲ့မီးပုံတွေကိုတန်းစီအလှဆင်ထားလေးရှိပါတယ်။ဒီဒေသရဲ့ရိုးရာအစဉ်အလာနဲ့ထူးခြားမှုတွေထင်ဟပ်နေတဲ့ပွဲတော်ကိုဒေသခံတွေကသိပ်ကိုဂုဏ်ယူကြပါတယ်
။ It's part of our culture and it belongs to us to our identity.
ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တယ်လို့ကျွန်တော်တို့ကိုပုံဖော်တဲ့ပွဲတစ်ခုလည်းဖြစ်ပါတယ်။ပွဲတော်ကျင်းပတဲ့၃ရက်ကလည်းကျွန်တော်တို့အတွက်တိတ်ထူးခြားတယ်လို့သိလဲပြောကြရပါတယ်
။ဆွစ်ဇာလန်နိုင်ငံအနောက်မြောက်ပိုင်းဒေသကဘာဆိုမြို့မှာနှစ်ပေါင်းများစွာတည်းကအခုလိုကျင်းပလာတဲ့ပွဲတော်ကိုကမ္ဘာတဝန်းကတကူးတကလာရောက်ဆင်နွှဲကြသူတွေလည်းမနည်းပါဘူး။အခုလိုဥရောပနိုင်ငံတွေမှာချမ်းအေးပြီးတော့ညတာတိုးတဲ့ဆောင်းတွင်းကာလမှာအလင်းရောင်တွေနဲ့နှွေးထွေးစိတ်ကြည်နှူးစေဖို့အတွက်ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်မှာအလင်းရောင်ပွဲတော်ကို February လရောက်တိုင်းကျင်းပပါရယ်သတင်းသုံးဖက်ကြတဲ့ Copenhagen Light Festival ပွဲတော်ကာလအတွင်းမှာမြို့ရဲကအချင်းကြီးနေရာတွေအဆောက်အဦတွေမှာဒီဇိုင်းပညာရှင်တွေကပုံစံမျိုးစုံမိအလှတွေပုံဖော်ထွန်းညှိထားကြပါရယ်ဒီပွဲတော်ရဲ့ထူးခြားမှုတစ်ခုကတော့ညဘက်ပြေးပွဲဖြစ်ပါရယ်အမောင်ထဲမှာလင်းစေတဲ့အဝတ်အစားတွေမိအောင်စုံတွေကိုပေါ်မှာဝတ်ဆင်ပြီးတော့မိအလှထွန်းထားတဲ့နေရာတစ်လျှောက်9ကီလိုမီတာခွဲကျော်ပြေးကြတဲ့ပွဲဖြစ်ပါရယ်
It was beautiful. It was like the rain and all the lights made it almost magical.
တိတ်ကိုလှပါတယ်။မိုးရေထဲမှာမီးရောင်တွေကစိတ်ကြည်နူးဖို့တိတ်ကောင်းပါတယ်။ဝင်ပြေးခြင်းစိတ်သိမရှိဘဲနဲ့ပြေးပွဲမှာပါဝင်ဖြစ်တာကိုလေခုခုကိုဝမ်းသာမိပါတယ်
။ဂျန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာတဘာဝအလင်းရောင်မရှိတော့တဲ့ February လညတွေမှာညနေ 9:00 နာရီကစပြီးတော့မြို့တော်တဝန်းမှာဒီဇိုင်းအလှဖန်တီးထားတဲ့မီးရောင်တွေနဲ့ပွဲတော်ကာလလင်းထိန်တောက်ပနေပါတယ်။ကမ္ဘာနိုင်ငံဆောင်ကဒီဇိုင်းပညာရှင်တွေကမီးရောင်တွေတုံးပြီးတော့သူတို့မီးမောင်းထိုးပြခြင်းတဲ့သတင်းစကားတွေကိုအလင်းရောင်တွေနဲ့ပုံဖော်ပြသထားကြပါတယ်။နှစ်စဉ်ကျင်းပတဲ့ Copenhagen ရဲ့အလင်းရောင်ပွဲတော်ကိုအခုနှစ်မှာတော့ February လ2ရက်ကနေ25ရက်နေ့အထိကျင်းပပါတယ်။မီးအလင်းရောင်တွေကြောင့် Copenhagen မြို့ရဲ့ရှုခင်းအလှထူးခြားသွားစေတယ်လို့မြို့ကန်တွေပြောကြတဲ့ပွဲတော်ကိုနှစ်စဉ်ဧည့်သည်3သိန်းထက်မနည်းလာကြတယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ်။ဒီပွဲတော်ဟာဥရောပမှာမီးရောင်တွေနဲ့ဒီဇိုင်းဖန်တီးပြသတဲ့အကြီးဆုံးပွဲတော်တစ်ခုလည်းဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မော်ပါ
။ February လမှာကျင်းပတဲ့ဥရောပကပွဲတော်တွေကြောင်းမဆူမြတ်မော်တင်ဆက်ပေးခဲ့တဲ့ကမ္ဘာတလွခီးသွားအစီအစဉ်ကနေနားဆင်ခဲ့ကြရတာပါ။အင်္ဂါကြရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချင်းကိုမက်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
နိုင်ငံအများပြားကကိုယ်စားလှယ်ပြီးညှိနှိုင်းဆောင်ရွက်နေတဲ့ဂါဇာကမ်းမြောင်ဒေသအပြစ်ခတ်ရဲစေးအစီအစဉ်တစ်ကိုရှေ့သတင်းပတ်အစောပိုင်းမှာစတင်မှုမျှော်လင့်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါရယ်။သတင်း6ပတ်ကြာအပြစ်ခတ်ရဲစေးသဘောတူညီချက်ရဖို့စစ်ဆင်ညှိနှိုင်းသူတွေကကြိုးပမ်းနေကြတာပါ။ဒီသဘောတူညီချက်မှာဂါဇာမှာရှိတဲ့ဟာမတ်စ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာဂန်တွေလွတ်ပေးရေးအပြင်အစ္စရေးဘက်ကဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုလွတ်ပေးရေးစတာတွေလည်းပါဝင်ပါရယ်။ဒါပြင်ဂါဇာကမ်းမြောင်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတဲဆောင်လာတဲ့ထရက်ကားယာနဲ့ချီနေစဉ်ဝင်ရောက်နိုင်ရေးအတွက်လည်းသဘောတူညီချက်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါဝင်လာနိုင်ပါတယ်။မြမအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံကြားမဟာဗျူဟာမြောက်အလှည့်အမြန်ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်နေပြီဖြစ်ကြောင်းထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးစီယာဆက်ဖွန်ကန်ခေါက်ကပြောကြားလိုက်ပါတယ်။မြမနိုင်ငံမှာကြုံတွေ့နေရတဲ့ပြည်ပခါတွေအတွက်အာဆီယံနိုင်ငံတွေအနေနဲ့ဒေတာရင်းကအဖွဲ့အစည်းတွေနဲ့အတူအိန္ဒိယနဲ့လက်တွဲဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းအိန္ဒိယနိုင်ငံကိုရောက်နေတဲ့ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကမနေ့ February 26ရက်နေ့ကအိန္ဒိယကမ္ဘာရေးရာကောင်စီ ICWA မှာပြောကြားတဲ့မိန့်ခွန်းကိုကောက်နှုတ်ပြီးတော့အိန္ဒိယသတင်းတွေမှာကိုးကားဖော်ပြကြပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံပြည်ပခါတွေနဲ့အိန္ဒိချင်းနိုင်ငံတွေရဲ့စီးပွားရေးပြဿနာတွေကြောင့်ယခုနှစ်အတွင်းထိုင်းနိုင်ငံရဲ့နေဆက်ကုန်သွယ်ရေးလုပ်ငန်းတွေနှေးကွေးနိုင်တယ်လို့ထိုင်းစက်မှုလုပ်ငန်းအဖွဲ့ချုပ် FDI ကပြောပါတယ်။မြန်မာလာအိုကမ်ဘောဒီးယားမလေးရှားတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အတွက်ထိုင်းနိုင်ငံဟာအဆိုပါနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုဆိုင်ရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်ရှင်။
။သတင်းကြေကျုပ်ကိုမခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကျတော့အစီအစဉ်တွေကိုမဆူမိုကကိုစီသူနဲ့အတူတွဲဖက်ထုတ်လုပ်ပေးခဲ့တာပါ။စပိုင်းဆရာအင်ဂျင်နီယာတွေကတော့ Rock McLean နဲ့ John Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကို CCPP ချင်းည10နိုင်ကနေ17နိုင်မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ပြေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါ်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတ်သိမ်းကင်းနေပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။ကျမအလေးပါပါ။